Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ4ရက်ပုဒ်ထူးနေ့ညနေခင်း6နာရီနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ16.25ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့စီစဉ်တွေတာဝန်ဝတ်တင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိကြည့်ညမှာပါရုရှားသမ္မတကတူရကီသမ္မတကိုဖုံးဆက်ပြီးစီးရီးယားရေးဆွေးနွေးကြပါတယ်တရုတ်နဲ့တိုင်ဝမ်ကောင်းဆောင်တွေစနေနေ့စင်ကာပူမှာတွေ့ဆုံဆွေးနွေးကြပါမယ်။မြန်မာရွေးကောက်ပွဲတွေဟာချို့ယွင်းအားနည်းချက်တွေနဲ့ပြည့်နေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်လေ့လာရေးဖွဲ့ကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားပါမယ်
။ကောင်းပါပြီရှင်။ရွေးကောက်ပွဲအောင်နိုင်ရင်ပါတီအသီးသီးနဲ့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်တွေဘယ်လိုအကျိတ်နဲ့မဲဆွဲစည်းရုံးနေကြပါသလဲ။
ရမျိုးတော့တမျိုးကြီးပဲမလို့ခံစားလည်းမသိဘူး။ညနေမှယင်းနဲ့တုံနေသလိုလိုခုံနေသလိုလိုဝင်းသားသလိုလိုတော့ခံစားရတာ။
မဲဆန္ဒရှင်ပြည်သူတို့ပါရှင်။ဒါအပြင်ရှမ်းပြည်နယ်တွင်မြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်အပြင်းမဲ့ပြည်သူတွေဘလောက်တိတ်တောင်းအိုးအိမ်ဆုံးခွာထွက်ပြေးနေကြပါသလဲ။ပြည်ခိုင်ဖြိုးပါတီကနေလွတ်တော်နိုင်ကသူရဦးရွှေမန်းကိုထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းဟာအမှန်လား။ဒီလိုသတင်းတွေကိုကြားဖို့ရှိပါတယ်။ဒါအပြင်ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲအထူးစီစဉ်နေတဲ့အတူရွေးကောက်ပွဲစကားဝိုင်းကိုလည်းနားဆင်ရမှာပါခုရင်ဆုံးတော့ပုတ်ထိုးနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ဟာတူရကီသမ္မတရီချစ်တိုင်ယစ်အာဒိုဘန်ကိုဒီကနေ့တယ်လီဖုန်းဆက်ပြီးစီးရီးယားရေးဆွေးနွေးကြတယ်လို့ရုရှားသမ္မတယုံကပြောပါတယ်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားဖို့နှစ်နိုင်ငံခေါင်းဆောင်တွေအဆင်သင့်မယ်လို့လည်းဆိုပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလာဗရော့ဖ်ကလည်းစီးရီးယားရေကုလသမဂ္ဂအထူးသံတမန်စတက်ဖန်ဒူမစ်တူရာနဲ့ဒီကနေ့ဆွေးနွေးဖို့ရှိပါတယ်။စီးရီးယားမှာနိုင်ငံရေးအဖြစ်တရားရလာဖို့လုပ်ငန်းစဉ်နဲ့တပုံတွေနဲ့သမရဘာရှာလ်အာဆတ်အစိုးရအကြားဆွေးနွေးပွဲစတင်နိုင်မယ့်နည်းလမ်းတွေအပေါ်အာရုံစိုက်ဆွေးနွေးကြမှာပါ။ပြီးခဲ့တဲ့သတင်းပတ်ကဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပတဲ့နိုင်ငံတကာဆွေးနွေးပွဲတွေကိုလည်းဒူမစ်တူရာနဲ့လာဗရော့ဖ်တို့တက်ရောက်ခဲ့ပါသေးတယ်။စီးရီးယားလက်နက်ကိုင်ပဋိပက္ခမှာပါဝင်နေသူအားလုံးကိုခေါ်ယူပြီးယုံကြည်ရတဲ့အားလုံးပါဝင်တဲ့ဂိုင်းကနာကွဲမဟုတ်တဲ့အစိုးရတရနဲ့အခြေခံဥပဒေအစ်တရပေါ်လာရေးလှုံ့ဆော်ဖို့အဲ့ဒီဆွေးနွေးပွဲတွေကနေကုလသမဂ္ဂကိုတောင်းဆိုထားပါတယ်။အမေရိကန်၊အီရန်၊ဆော်ဒီအာရေဗျားနဲ့တူရကီနိုင်ငံတွေအပါအဝင်တက်ရောက်သူတွေကစီးရီးယားမှာရွေးကောက်ပွဲအစ်တတွေကိုကုလသမဂ္ဂကြီးကြပ်မှုနဲ့လှုံ့ဆော်တဲ့လို့လည်းပြောကြပါတယ်။သမ္မတအာဆတ်ရဲ့ကံကြမ္မာကိုစီးရီးယားလူထုကအဆုံးဖြတ်ပေးတင်ပြီးသူအာဏာဆက်ရှိနေရေးဟာရုရှားအစိုးရရဲ့ရည်ရွယ်ချက်တွေထဲမှာအဓိကမကျဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။
ပြီးခဲ့တဲ့စနေနေ့တုန်းကအီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ပေါ်မှာရုရှားလေယာဉ်တစ်စင်ပြက်ကျခဲ့ရတဲ့အပေါ်ပထမဆုံးစတင်လှုပ်ဆောင်ရမယ့်အချက်ကတော့အီဂျစ်အပန်းဖြေမျိုးရှမ်အယ်ရှိခ်မှာလုံခြုံရေးတင်းကျပ်ဖို့လိုအပ်ချက်ဖြစ်တယ်ဆိုတာကိုအီဂျစ်သမ္မတနဲ့ဗြိတိန်ဝန်ကြီးချုပ်တို့သဘောတူခဲ့ကြပါတယ်အီဂျစ်သမ္မတအဒယ်ဖာတာအယ်စီစီရဲ့ဗြိတိန်နိုင်ငံခီးစဉ်အချို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံကပြောဆိုထားပါတယ်အီဂျစ်အပန်းဖြေမျိုးရဲ့လေးစိတ်မှာတက်နိုင်တဲ့လောက်လုံခြုံရေးကိုအတင်းကျပ်ဆုံးလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုခေါင်းဆောင်နှုတ်တို့သဘောတူခဲ့ကြတဲ့အကြောင်းကိုလည်းဗြိတိန်ဝန်ကြီးချုပ်ယုံရဲ့ကြေညာချက်ကဖော်ပြပါတယ်။အီဂျစ်ခေါင်းဆောင်ကဗြိတိန်နိုင်ငံကိုဒီကနေ့ပုတ်ထုံးနေ့မှာစတင်ခီးထွက်ခွာမှာဖြစ်ပြီးမနေ့ပြန်ကြာသာပတိနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ရဲ့လန်ဒန်ကနေအိမ်မှာတွေ့ဆုံကြဖို့စီစဉ်ထားပါတယ်။လင်းပေါ်လိုက်ပါလာသူ224ဦးစလုံးတို့တည်ဆုံခဲ့ကြရတဲ့စနေနေ့ကလင်းပြက်ကြမှုအကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဆိုင်းနိုင်ကျွန်းဆွယ်ပေါ်မှာရုရှားဂျက်လီယင်ပြက်ကျတဲ့အချိန်မှာအပူလိုင်းတစ်ခုဖြစ်ခဲ့တယ်ဆိုတာကိုတော့အမေရိကန်စစ်တပ်ရဲ့ဂျူရုမှာတွေ့ရှိထားတဲ့အကြောင်းတာဝန်ရှိသူတို့ကမနေ့ကပြောပါတယ်။ဆိုင်းနိုင်သဲကန်ထားရဒေသမှာအမြင့်ပေ 9,400 ကနေပြန်တန်းခဲ့တဲ့ရုရှားဂျက်လီယင်ဟာအစိတ်စိတ်အမှောင်မှာပောက်ကွဲပြီးပြက်မကျခင်ဒုံးကျည်ထိမှန်ခဲ့တယ်ဆိုတာကတော့မဖြစ်နိုင်ဘူးဆိုပြီးအာဏာပိုင်တို့ကပယ်ချထားပါတယ်။ဒုံးကျည်နဲ့ပြစ်ခတ်ခံရမှုရောအင်ဂျင်ပောက်ကွဲခဲ့တဲ့အချက်လက်တွေကိုတော့မတွေ့ရသေးပါဘူး။ဒါပေမဲ့အပူလိုင်းတစ်ခုဖြစ်ခဲ့တာကလင်းရင်ပေါ်မှာပြဿနာတစ်ခုဖြစ်ခဲ့တဲ့အချက်ဖြစ်နိုင်ပြီးလင်းရင်ပေါ်မှာဘုံပေါက်ကွဲတာလိုမျိုးလင်းရင်အင်ဂျင်ပေါက်ကွဲတာလိုမျိုး A321 Metro Jet ပေါ်မှာမိလောင်တာဒါမှမဟုတ်လေလင်းရင်ရဲ့အပိုင်းအစတစ်ခုမြေပြင်ကိုထိုးချသွားတာတွေဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကတော့အမေရိကန်မီဒီယာတွေမှာသုံးသပ်ပြောဆိုနေကြပါတယ်ရှင်
။တိုင်ဝမ်သမ္မတမဟာရင်ကျောင်းနဲ့တရုတ်သမ္မတရှီဂျင်ပင်တို့စနေနေ့ကျရင်စင်ကာပူနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ဒါဟာဖြင့်1949ခုနှစ်မှာနှစ်နိုင်ငံကွဲသွားပြီးတဲ့နောက်တိုင်ဝမ်နဲ့တရုတ်ခေါင်းဆောင်တွေအကြားပထမဆုံးတွေ့ဆုံဆွေးနွေးတာဖြစ်ပါလိမ့်မယ်။ဒါပြင်တိုင်ဝမ်မှာသမ္မတရွေးကောက်ပွဲအပါအဝင်အထွေထွေရွေးကောက်ပွဲတွေမကျင်းပခင်သတင်းပတ်တွေအတွင်းတွေ့ဆုံမှလည်းဖြစ်ပါတယ်။ဒီတွေ့ဆုံပွဲဟာနှစ်ဖက်ဆက်ဆံရေးဖွံ့ဖြိုးတိုးတက်မှုမှာအဓိကသမိုင်းမှတ်တမ်းတစ်ခုဖြစ်လိမ့်မယ်လို့တရုတ်ဘက်ကပြောပါတယ်။ဆွေးနွေးပွဲတွင်တိုင်ဝမ်ကျွန်းဆွယ်ဖြတ်ဆက်ဆံရေးမှာငြိမ်းချမ်းတဲ့ဖြစ်ထွန်းတိုးတက်မှုကိုအားပေးမြင့်တင်ရေးနဲ့ဆက်ဆံမှုနဲ့ရှိုင်းစည်းရေးဆိုင်ရာအမြင်တွေကိုနှစ်ဖက်ခေါင်းဆောင်တွေအပြန်အလှန်ဖလှယ်ကြမယ်လို့နိုင်ငံပိုင်သတင်းဌာနကနေထုတ်ပြန်တဲ့တရားဝင်ကြေညာချက်မှာတရုတ်ကပြောထားပါတယ်။ သမရမာရင်ကြောင့်2008ခုနှစ်မှာအာဏာရလာပြီးခရက်ကဆိုရင်နှစ်ဖက်အကြားသဘောတူညီချက်ပေါင်း32ခုကိုလက်မှတ်ရေးထိုးထားတာပါ။ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းပိုင်းဆက်ဆံရေးတွေမှာပိုပြီးနှဆိုင်လာပေမဲ့တရုတ်စီးပွားရေးအပေါ်တိုင်ဝမ်ကအလွန်အကျွံမှီခိုနေရတာတရုတ်ကနိုင်ငံရေးအရဩဇာလွှမ်းမှုမှုရသွားနိုင်ခြင်းစတာတွေပေါ်တိုင်ဝမ်လူထုရဲ့စိုးရိမ်ချက်ကလည်းတိုးလာနေတာပါ။စနေနေ့ဆွေးနွေးပွဲတွင်ဘယ်လိုသဘောတူညီချက်မျိုးကိုမှလက်မှတ်ရေးထိုးဖို့မရှိဘဲနှစ်ဖက်ဆက်ဆံရေးပိုခိုင်မာစေဖို့နဲ့တိုင်ဝမ်ကျွန်းမှာလက်ရှိအခြေအနေအတိုင်းပုံမပြတ်ဆက်ထိန်းထားနိုင်ရေးရည်ရွယ်တာဖြစ်တယ်လို့သမရမားရင်ကျောင်းရဲ့ပြောခွင့်ရတူကအလေးနဲ့ပြောထားပါဗျ
။မလေးရှားနိုင်ငံမှာဒီကနေ့ဆက်ပြီးကျင်းပတဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံကာကွယ်ရေးဝင်ကြီးများအစည်းအဝေးမှာပူးရဲကြေညာချက်တစ်ခုခုကိုလက်မှတ်ရေးထိုးထုတ်ပြန်တာမရှိပါဘူး။တောင်တရုတ်ပင်လယ်ရေပိုင်နဲ့ငင်းပွားမှုနဲ့ပတ်သက်ပြီးကြေညာချက်ထဲမှာမပါဖို့တရုတ်ဘက်ကစ조사ပြီးတဲ့နောက်ဘလို့ကြေညာချက်မှာထွက်မလာတာဖြစ်ပါတယ်။တရုတ်နဲ့ဒေသရင်းတခြားနိုင်ငံတွေအထူးသဖြင့်ဖိလစ်ပိုင်ဗီယက်နမ်နိုင်ငံတွေကတောင်တရုတ်ပင်လယ်ထဲမှာနယ်မြေပိုင်ဆိုင်နေဆိုပြီးတော့အပြန်အလှန်ပြောထားကြတာနှစ်တော်ကြာနေပါပြီ။ဒါပေမဲ့တရုတ်ဘက်ကမကြသေးခင်ကာလတွေအတွင်းလူလုံကျွန်းတူတွေတိစောက်တာကြောင့်တင်းမာမှုတွေပိုတိုးလာပါတယ်။ဒီကနေ့ဆွေးနွေးပွဲမှာအာဆီယံ10နိုင်ငံအပြင်တရုတ်၊အမေရိကန်၊ဩစတြေးလျ၊အိန္ဒိယနဲ့ဂျပန်နိုင်ငံတွေပါဝင်ပါတယ်။တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးဘာမှပြောမထားတဲ့ကြေညာချက်တစ်ခုခုထွက်လာတာထက်ဘလို့ပူးရဲကြေညာချက်မှထွက်မလာတာပိုကောင်းတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတဦးကလည်းပြောပါတယ်။ကာကွယ်ရေးဝန်ကြီးများအစည်းအဝေးကနေပူးရဲကြေညာချက်တစ်ခုမထွက်တဲ့အပေါ်စိတ်မကောင်းတဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ကြေညာချက်မထွက်နိုင်တဲ့ဟာအရှိတောင်အာရှဒေသအပြင်ဘက်ကနိုင်ငံတချို့မှတာဝန်ရှိတယ်ဆိုပြီးတော့လည်းဆွဆွဲပါတယ်။တောင်တရုတ်ပင်လယ်ထဲမှာတိဆောက်ရေးတွေမလုပ်ဖို့အမေရိကန်ကတရုတ်ကိုတောင်းဆိုပါတယ်ဒီလိုရဟာဒေတာရင်းမှာမတိမငိမ့်ဖြစ်စေတယ်လို့လည်းပြောထားတာပါတရုတ်ဘက်ကတော့တိဆောက်ရေးလုပ်ငန်းဟာအငင်းပွားရေးရေလမ်းချောင်းမှာတင်းမောတွေဖြတ်တန်းသွားလာရေးအထောက်အကူဖြစ်စေမဲ့ငိမ့်ချက်နဲ့ရွေချက်တက်ဖြစ်တယ်လို့ကာကွယ်ပြောဆိုထားပါတယ်ရှင်
အတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေဗူဒူးညနေပဲသတင်းများကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်မြန်မာအလှူတော်ရွေးကောက်ပွဲတွေဟာတကယ်ကိုပဲချို့ယွင်းအားနည်းချက်တွေနဲ့ပြည့်နေတယ်လို့လူခွင့်ရေးစောင့်ကြည့်လည်လာရေးအဖွဲ့ HRW ကပြောလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကျရင်မဲဆန္ဒရှင်တွေလူဒန်းရှည်ကြီးနဲ့တန်းစီမဲ့ပေးကြတာကအခြေခံအားဖြင့်အပြစ်အနာစာတွေနဲ့ပြည့်နေတဲ့ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတအောင်လုပ်ပြီးမှမဟုတ်ဘူးလို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်။အခုရွေးကောက်ပွဲတွေဟာစစ်ဘက်ကကြောတော်နောက်ခံပေးထားတဲ့အစိုးရရဲ့ပြုပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်ရေးအပေါ်တန်နိဋ္ဌန်ခိုင်မာမှုကိုအဓိကစမ်းသပ်ချက်တစ်ခုဖြစ်တယ်လို့ Brad Adams ကပြောပါတယ်။ဒါပေမဲ့လည်းပဲလိုက်တဲ့ရွေးကောက်ပွဲကော်မရှင်နိုင်ငံပိုင်သတင်းမီဒီယာတွေမှာအာဏာရပါတီကလွှမ်းမိုးထားတာရိုဟင်ဂျာနဲ့တခြားလူတွေမဲပေးခွင့်ရွေးကောက်တင်မြှောက်ခံပိုင်ခွင့်မရအောင်ကန့်သတ်ထားတဲ့ဥပဒေနဲ့မူဝါဒတွေစတဲ့အချက်တွေကြောင့်ရွေးကောက်ပွဲဟာဆိုးရွားတဲ့အားနည်းချက်တွေရှိနေတာလို့ HRW ကထောက်ပြပါတယ်။ရွေးကောက်ပွဲကျင်းပဖို့၄ရက်ဖဲလိုတော့တဲ့အချိန်နိုဝင်ဘာလ၄ရက်နေ့ HRW ရဲ့ထုတ်ပြန်ချက်ထဲမှာအဲဒီလိုဝေဖန်ထောက်ပြထားတာပါ။ရွေးကောက်ပွဲကော်မရှင်ရဲ့လွတ်လပ်မှုနဲ့ဗက်မလိုက်ဖဲဂျားနေနိုင်မှုအားနည်းတာကိုအချက်တစ်ချက်အဖြစ်ထောက်ပြထားတဲ့အပြင်ရိုဟင်ဂျာမု슬င်တွေနဲ့တခြားလူနည်းစုတွေဘေးဖယ်ခံထားရတာကိုယ်စလဲလောင်းတွေပယ်ချခံရတာမဲဆန္ဒရှင်စီးရင်တွေမှာပြဿနာအများပြားရှိနေတာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအပေါ်ကန့်သက်ချက်တွေရှိနေတာစောရကတက်တိုင်ကြားနိုင်ရေးဆိုင်ရာတီးခြားလွတ်လပ်ပြီးဘဲမလိုက်တဲ့နီလန်းတွေအားနေတာစတာတွေကို HRW ကဝေဖန်ထောက်ပြထားပါတယ
်ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်ရင်တည်ဆုံးခဲ့ကြတဲ့တရုတ်စစ်သား348ယောက်ရဲ့ကျွင်းကျန်ရုပ်အလောင်းတွေကိုမနေ့ပြန်ကြတာပရိနေမှာတရုတ်နိုင်ငံကိုပြန်လည်အနှံဖို့ရှိပါတယ်။ဒီကနေ့မှာတော့ဒီကျွင်းကျန်ရုပ်အလောင်းတချို့ကိုတရုတ်အနောက်တောင်ပိုင်းယူနန်ပြည်နယ်စိတ်ကမ်းတစ်ခုကနေတရုတ်နိုင်ငံတဲ့ဥတီပြည်ဘတ်စကားတွေနဲ့စတင်တည်ဆောင်နေပြီဖြစ်ပါတယ်။နိုင်ငံရဲ့ချမ်းမာတာဝန်ထမ်းဆောင်ရင်ကျဆုံးခဲ့ကြတဲ့တရုတ်စစ်သည်တွေရဲ့ကျွင်းကျန်ရုပ်အလောင်းတွေကိုတစ်ချိန်တည်းမှာအရေးအတွက်အများဆုံးနဲ့ပြန်လည်ပို့ဆောင်ခြင်းလည်းဖြစ်ပါတယ်။ဒီကျွင်းချံရုပ်အလောင်းတွေကိုတော့မြစ်ကြီးနားမြို့မြောက်ဖက်စင်ကြေဘုံဒေသတစ်ခုမှာရှာဖွေတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။တရုတ် NGO အဖွဲ့တစ်ခုဖြစ်တဲ့ရှန်ဆန်းလောင်ယု Charity Foundation ကဦးဆောင်ပြီးပြီးခဲ့တဲ့ AB လထဲရှာဖွေမှုတွင်အခုလိုပြန်လည်တွေ့ရှိခဲ့တာဖြစ်ပါတယ်။1942ခုနှစ်ကတခြားသောမဟာမိတ်တွေနဲ့အတူဂျပန်ကိုတိုက်ထုတ်ဖို့အတွက်တရုတ်စစ်သည်တသိန်းမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေစီကိုဆစ်လွတ်ခဲ့တာဖြစ်ပါတယ်။ဒီတဲကတဝက်လောင်နှိမဟာစစ်တွင်းမှာကြဆုံဒါမှမဟုတ်လေဒဏ်ရာရခဲ့ပါတယ်ဒုတိယကမ္ဘာစစ်ကာလတွင်တရုတ်စစ်သည်တွေနိုင်ငံရဲ့ချားမှာအများဆုံးပါဝင်တိုက်ခိုက်ခဲ့တဲ့အချိန်လည်းဖြစ်ပါတယ် အခုတော့ဒီကြာဆုံးစစ်သည်တွေကိုတနည်းအားဖြင့်မှမြုပ်နှံပြီးဂုံပြုခွင့်ရတော့မှာဖြစ်တယ်လို့လဲကြာဆုံးစစ်သည်တို့ရဲ့မိသားစုဝင်တချို့ကပြောဆိုပါတယ်ရှင်
။ရွှေပြောင်းဒုက္ခသည်ဆိုင်ရာဥရောပသမဂ္ဂ EU ရဲ့အစီအစဉ်တစ်ရက်အရရွှေပြောင်းခြေစပ်နေထိုင်ဖို့ Syria နဲ့ Iraq နိုင်ငံတို့ကမိသားစု6စုကိုစပြီးတော့လက်ခံလိုက်ပါတယ်။အသက်ဆုံးပြီးခက်ခဲကြမ်းတက်တဲ့ခီးရှည်ကြီးကိုဖျက်ဆရာမလို့နေဆက်ကောက်ွယ်ရေးအတွက်အရင်အမြစ်တွေကုန်ကြစရာမလို့တဲ့အစီအစဉ်ကိုအကောင့်ထည့်ဖော်တာပါ။မိသားစုတွေကိုဗိုလ်ထုနေကလေရင်နဲ့ဂရိနိုင်ငံရဲ့မြို့တော်အေသင်ကနေအနောက်ဥရောပကသေးငယ်ပေမဲ့ချမ်းသာတဲ့ Luxembourg နိုင်ငံကိုဒီကနေ့ခေါ်သွားတာပါဒီနေ့အတွင်းဂရိနိုင်ငံမှာရွှေပြောင်းဒုက္ခသည်9,800ကျော်ရောက်ထားပြီပါပြီ EU ဒေသကိုဖြတ်ပြီးအနောက်ဘက်ကချမ်းသာတဲ့နိုင်ငံတွေကိုသွားဖို့မျှော်လင့်ချက်နဲ့ရောက်နေကြတာပါ EU နေဆက်နိုင်ငံတွေကရွှေပြောင်းဒုက္ခသည်13,600လောက်ကိုနောက်ထပ်အရင်အမြစ်တွေကူညီထောက်ပံ့မှုနဲ့အတူပို့ပြီးအနောက်ဆုံးကျတဲ့နိုင်ငံတွေစီလွှဲပြောင်းပေးရေးအစီအစဉ်တရက်ကို EU ကစက်တင်ဘာလမှာအတည်ပြုထားတာပါဒီကနေ့ပြောင်းရွှေ့ပေးလိုက်တဲ့မိသားစုတွေဟာဂရိမာရောက်နေတဲ့အထက်ကအဲ့ဒီအစီအစဉ်ရရွှေ့ပြောင်းအခြေဆိုင်မဲ့ပထမဆုံးမိသားစုတွေဖြစ်ပါတယ်
။ရိုမေးနီးယားနိုင်ငံမှာနိုင်ကလပ်တစ်ခုမိလောင်ပြီးလူ32ယောက်သေဆုံးခဲ့ရပြီးတဲ့နောက်အစိုးရအဖွဲ့ထိတ်တန့်တာဝန်ရှိသူတွေနှုတ်ထွက်ပြီးဖို့တောင်းဆိုကြတာကိုလိုက်နာတဲ့အနေနဲ့သူ့အစိုးရအဖွဲ့နှုတ်ထွက်ပြီးလို့ဝန်ကြီးချုပ်ဗစ်တာဖွန်တာကပြောလိုက်ပါတယ်။ဘူခါရက်စ်မြို့လယ်ကောင်မှာအင်ကာနီကဆန္ဒပြချီတက်ကြတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေအနေနဲ့သူ့ရဲ့တုံ့ပြန်ဆောင်ရွက်ချက်ကိုကျေနပ်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဝန်ကြီးချုပ်ရဲ့ဒီကနေ့အစောပိုင်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။လူတွေပြစ်ချက်ပြီးဘေးအန္တရာယ်မကင်းတဲ့နိုင်ကလပ်တွေမှာပွဲလုပ်ဖို့ခွင့်ပြုမိန့်တွေကိုအကြီးအကဲတာဝန်ရှိသူအများအပြားကလက်စားပြီးထုတ်ပေးခဲ့တယ်လို့ဆန္ဒပြသူတွေကဆွဆွဲပါတယ်။collective night club မှာတောက်ချန်နေညကဖြောပြေပွဲတစ်ခုအတွင်းမီးရှူးမီးပန်းတွေပစ်ဖောက်ပြီးတဲ့နောက်မျက်နှာချက်ကိုမီးဆွဲပြီးလူ400လောက်ဟာတစ်ခုတည်းပဲရှိတဲ့ထွက်ပေါက်ကိုဝယုံသုံးကားထွက်ပြေးခဲ့ကြရတာပါဒီဖြစ်ရကြောင့် club ကိုလာတဲ့လူငယ်32ယောက်သေဆုံးပြီးနောက်ထပ်လူ200ဆိုးဆိုးဝါးဝါးဒဏ်ရာရပါတယ်လက်စားမှုကြောင့်လူသေရတယ်လို့ဆိုရမယ် corruption kill ဆိုတဲ့စာတမ်းတွေကိုကင်ပြီးဝင်းကြီးချုပ်ဖွန်တာဒုတိယဝင်းကြီးချုပ် Gabriel Opera နဲ့ကလပ်ရှိတဲ့နေရာကဘူခါရက်စ်ခရယာအုပ်ချုပ်ရေးမှုတို့နှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြတာပါနိုင်ကလပ်ပိုင်ရှင်၃ယောက်ကိုတော့စစ်ဆေးမေးမြန်းနိုင်အောင်ထိမ့်သိမ်းထားဖို့ရိုမေးနီးယားအစိုးရဥပဒေအကျိုးဆောင်တွေကအမိန့်ထုတ်ထားပါတယ်ရှင
်
ပုဒ်တို့နဲ့ညနေခင်းထိုက်တန်ရောက်တဲ့တွင်တွေကိုကုကြွကြောသိန်းနဲ့မတ်တင်ငီထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်အတွင်းသတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါလာမယ့်ရွေးကောက်ပွဲမှာဖြူးမြို့နယ်မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကနေထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းဦးရွှေမန်းနဲ့ပြည်ခိုင်ဖြိုးပါတီတို့ကတော့သတင်းကိုအတိမပြုကြပါဘူး။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာကြာတော့တဲ့အချိန်မှာထွက်ပေါ်လာတဲ့ဒီသတင်းနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါရရှင်။
ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာတွေကြားသိနေရပေမဲ့တရားဝင်အကြောင်းကြားတာမျိုးမရှိဘူးလို့သူ့ရဲ့ကိုယ်ရေးအရာရှိက VOA ကိုခုလိုပြောပြပါဗျာ။သူကတော့ပြီ
မှာမဟုတ်ဘူး။သူကတော့ဒါစီးမီးရဲ့ရှင်းနေတယ်ဆိုတော့သူကအခုသူ့မှာသူကစီးမီးရှင်းနေတာပေါ့။ပြီမှာမဟုတ်ဘူး၊ပြီမှာမဟုတ်ဘူး။ဘာသာမှမရောက်လာဘူး။ကျွန်တော်လည်းမသိဘူးအဲ့ဒီလိုဆက်နေ။
ပြီးခဲ့တဲ့ဩဂုတ်လထဲမှာပဲပြီးခိုင်ဖြိုးပါတီရဲ့ထိတ်တန့်ကောင်းဆောင်အဖြစ်ကနေဖယ်ရှားခံခဲ့ရတဲ့ဦးရွှေမန်းဟာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့နီးစပ်မှုရှိတဲ့အတွက်အာဏာရပါတီလက်ရှိခေါင်းဆောင်ပိုင်းကသဘောမကျဘူးလို့လည်းအများကယူဆနေကြမှာပဲအခုလိုသတင်းတွေထွက်ပေါ်လာခဲ့တာပါဒါပေမဲ့လည်းပြီးခိုင်ဖြိုးပါတီကအမည်မဖော်လိုသူတဦးကတော့ဦးရွှေမန်းကိုပါတီကထုတ်ပယ်လိုက်တယ်ဆိုတဲ့သတင်းဟာမမှန်ကန်ဘူးလို့အတိအလင်းညင်းဆိုခဲ့ပါတယ်
ဒီဝင်ပါညာဆိုတဲ့ထုတ်ပြန်ခြင်းလည်းမရှိဘူးရေးယူလာလည်းမရှိပါဘူးအပိုင်းကတော့မုံမုံတည်းမုံမုံမှမဟုတ်ဆိုတာပဲပြောတာလေသူရဲ့ဦးလူမရဲ့တချို့ကြတော့ဆွေးနွေးချက်ကလေးတွေပါလေးတွေဒါလေးတွေကတော့ရှိတဲ့အတွက်သုံးသပ်ပြီးတော့မျိုးအဲ့လိုသင်တာပေါ့လေကျွန်တော်အဲ့လိုပဲထင်ပါတယ်ဆိုရဲဆိုတဲ့ဟာလေးတွေဟိုဒီသင်ဖမ်းပြီးတော့ပြောတာမျိုးလည်းဖြစ်နိုင်ပါတယ်ဒီမှာတော့
ဒီလိုသတင်းတွေထွက်ပေါ်လာတဲ့အချိန်မှာအမျိုးမျိုးထင်ကြေးပေးပြောဆိုမှုတွေလည်းရှိနေပါတယ်လက်ရှိချိန်မှာပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေသူရဦးရွှေမန်းကိုထုတ်ပယ်တဲ့စာတရားဝင်ထွက်ပေါ်တာမရှိဘူးလို့ပြောဆိုထားပေမဲ့လွန်ခဲ့တဲ့လကသူရဦးရွှေမန်းကိုပါတီဥက္ကဋ္ဌယာဒူးကနေဖယ်ရှားခဲ့စင်ပါလေတရားဝင်စာထုတ်ခဲ့ခြင်းမရှိဘူးလို့အဲ့ဒီအချိန်ကသူရဦးရွှေမန်းနဲ့အတူတူဖယ်ရှားခံခဲ့ရတဲ့ဦးမောင်မောင်တိန်တဲ့နေဆက်သူတဦးက VOA ကိုပြောပြပါရယ်အခုလိုသတင်းတွေထွက်ပေါ်လာတဲ့အပေါ်မှာနိုင်ငံရေးလေးလံတုံးသက်သူဦးစီသူအောင်မြင့်ကတော့အခုလိုတုံးသက်ပါရယ်
အဲ့ဒီအဲ့လိုမျိုးသတင်းတွေထွက်လာတဲ့ဆိုရင်သူမူရင်းသတင်းအရင်းမြစ်တွေကိုအရင်လိုက်ပြင်တာပေါ့ဒါပေမဲ့တကယ်တကယ်ဒီလိုသတင်းမျိုးထွက်လာတဲ့ဆိုရင်လည်းသိတော့ထူးဆန်းမှာတော့မဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီခံပြိုးပါတီဟာပထမတစ်ဆင့်မှာသူရဦးရှိမလက်ထဲကနေပြီးတော့မှသမ္မတော်နဲ့အစိုးရပေါင်းတဲ့တရားအောက်စုကနေပြီးတော့မှယူလိုက်ပြီးသားလေဒါပေမဲ့အဲ့ဒါကပြဿနာမပြည့်ပြတ်သွားသေးဘူးအဲသူရဦးရှိမကိုဟိုထောက်ခံတဲ့ကလွတ်တော်အမတ်လောင်းနေပေါ့နော်အမတ်လောင်းတွေကဒီနေ့ချိန်ထိရှိနေတုန်းပဲသူ့ကိုဟိုဖယ်ရှားတာဒီကလုံးမယ်ဆိုရင်လဲလုံးလာနိုင်တဲ့အနေအထားရှိတာပေါ့အဲ့လိုလိုသုံးသပ်ပါလဲအဲသူ့ကိုဖယ်ရှားလိုက်တာကရုပ်ောက်ပွဲမှာဝင်ပြိုင်ခွင့်ရှိမရှိနဲ့ဘာမှဟိုဆက်ဆက်မှုမရှိဘူးသူကဝင်ပြိုင်လို့ရတယ
်လက်ရှိအချိန်ထိကတော့သူရဦးရွှေမင်းပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူးတွဲဥက္ကဋ္ဌဦးထေဦးပါတီဗဟိုအလုံးမှုဆောင်တဦးဖြစ်တဲ့ဒေါ်ဝင်းမော်တန်းပါတီပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဦးမြင့်စိုးတို့ဟာတက်ဆိုင်ရာမဲဆန္ဒတွေမှာပဲမဲဆွယ်စည်းရုံးလျက်ရှိရဲလို့သူတို့ရဲ့ကိုယ်ရေးအရာရှိတွေကတရားဝင်ပြောဆိုထားပါတယ်ရှင်
။မမေခါကစုံစမ်းမေးမြန်းတင်ပြသွားတာပါရှင်။ကျမတို့ရဲ့တယ်လီဖုန်းဆက်သွယ်ရေးလိုင်းတွေမကောင်းတာကြောင့်အသံကြည်လင်းမှုမရှိတာကိုတော့တောင်းပန်ပါတယ်။ VOA ကလည်းပုံထူးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။25နှစ်အတွင်းပထမဆုံးအကြိမ်နဲ့လွတ်လပ်ပြီးတန့်ရှင်းမြတ်သားတဲ့ရွေးကောက်ပွဲလို့အစိုးရကပြောဆိုထားတဲ့နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာလွတ်တော်အမှတ်နေရာ664နေရာအတွက်လွတ်တော်ကိုယ်စားလှယ်လောင်း6000ကျော်ကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးအဲ့ဒီထဲကအများစုဟာပထမအကြိမ်ဝင်ရောက်ရှင်ပြိုင်သူတွေဖြစ်ပါတယ်။ဒီရွေးကောက်ပွဲမတိုင်ခင်မှာတော့ပါတီကြီးတွေကတခြားပါတီငယ်တွေပါပုတ်တတိပုတ်ကလလွတ်တော်ကိုယ်စားလှယ်လောင်းတွေဟာရွေးကောက်ပွဲအောင်နိုင်ရေးအကြိမ်အနည်းမဲဆွဲစည်းရုံးနေကြတာပါ။ဒီအကြောင်း Riders သတင်းတပုတ်ကိုအခြေခံပြီးတော့ကိုအောင်အောင်ကပြောပြပေးထားပါရှင်
နိုင်ငံပိုင်ရုပ်ပြင်သံကြားကနေမဲဆန္ဒလက်မှတ်တွေကိုဘယ်လိုဖြစ်ဆွဲရမလဲဆိုတာနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေမဲဆွဲရမှာလိုက်နာရမယ့်စည်းကမ်းတွေနဲ့ပတ်သက်လို့လည်းထုတ်လွှင့်ပေးနေချိန်မှာပဲရုပ်ပြင်သံကြားကနေမကြည့်ရှုနိုင်လိုက်တဲ့သူတွေအတွက်တော့ပါတီဘောင်းဆောင်ကကိုယ်စားလှယ်လောင်းတွေဟာမဲပေးပုံပေးနေတဲ့ပတ်သက်ပြီးတိမ်တက်ဆင်းအသေးစိတ်လိုက်လံရှင်းပြနေပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဝင်ရောက်ရှင်းပြမယ်ကော်မူမဲဆန္ဒနယ်ကမဲပေးသူတူဖြစ်တဲ့အသက်80အရွယ်ဒေါ်အေးသိန်းက
တမျိုးတော့တမျိုးကြီးပဲဘယ်လိုကန်သားလည်းမသိဘူးယင်းနဲ့မှယင်းနဲ့တုံနေသလိုလိုခုံနေသလိုလိုဝင်းသားသလိုလိုတော့ကန်သားတာပဲ
လာမယ့်ရွေးကောက်ပွဲမှာသမရဦးဆောင်တဲ့ပြည်ထောင်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီနဲ့အတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကြီးတွေရဲ့လှမ်းမှုကြောင့်တခြားပါတီတွေသတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအတွက်တော့မဲဆွယ်စည်းရုံးရမှာအခွင့်မသာဖြစ်နေပါတယ်လူလူအတော်များများကထင်ရှားတဲ့ခေါင်းဆောင်တွေနဲ့ပါတီတွေအပေါ်ပိုးပြီးနှိမ့်ချမှုရှိနေကြတဲ့အပြင်ရွေးကောက်ပွဲရန်မုံငွေနဲ့ပတ်သက်ပြီးတော့လည်းအဲ့ဒီတခြားကိုယ်စားလှယ်လောင်းတွေမှာအခက်အခဲတွေကြုံနေတာပါပညာတဲ့အတိုင်းဝိုင်းမှာလူတီများပြီးဒေသအစိုးရအဖွဲ့ဝင်အဖြစ်အတွေ့အကြုံရှိခဲ့သူဒေါက်တာညိုညိုသိန်းကတော့အခုရွေးကောက်ပွဲမှာတတိပုဂ္ဂလကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးအခုအခါမှာတိမ်တက်ဆင်းမဲဆွယ်စည်းရုံးမှုတွေကိုလိုက်လံဆောင်ရွက်နေပါတယ
် But the problem is my rival Horizon are my rival
ကျမရင်ဆိုင်ရတဲ့အခက်အခဲကရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုတွေမှာပါကျမရဲ့ရှင်ပြိုင်ဘက်ပါတီကြီးကကိုယ်စားလှယ်ဆိုရင်တနေ့ကို၄ချိန်လောက်မဲဆွယ်လှုပ်ရှားမှုတွေလုပ်နိုင်ပေမဲ့ကျမကတော့တစ်ရက်ကိုတစ်ချိန်ပဲလုပ်နိုင်ပါတယ
်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်လောင်းအသက်35နှစ်အရွယ်ဦးအောင်သူဟင်းလဲတိမ်တက်ဆင်းမဲဆွယ်စည်းရုံးမှုတွေကိုလှုပ်ဆောင်နေပြီးလူမှုကွန်ရက်ကနေတဆင်လဲသူ့ရဲ့လှုပ်ရှားမှုတွေကိုအမြဲမပြတ်တင်ပြနေပါတယ
်ဒီမြို့နယ်မှာနေထိုင်ခဲ့ရကြပြီဒီမြို့နယ်မှာဆိုကျွန်တော်ရဲ့ငယ်ငယ်ချင်းတွေအများကြီးရှိတယ်။ကျောင်းတွေငယ်ငယ်ချင်းတွေအများကြီးရှိတယ်။ကိုယ်တည့်ရဲ့လူတွေလည်းအများကြီးရှိတယ်။ဒါပြင်ကိုမှလက်ရှိဒီကျွန်တော်နဲ့ရှင်ပြိုင်နဲ့ဖတ်တော်ကိုယ်စားလှယ်လောင်းနဲ့အားလုံးနဲ့မှာကျွန်တော်ဒီအလုံးနိုင်ဆုံးကိုယ်စားလှယ်လောင်းတယောက်အဖြစ်ကတော့ကျွန်တော်လုံးဝယုံကြည်တယ
်။ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့တဲ့စင်ကာပူလိုနိုင်ငံမှာမဲပေးသူဥယျာဉ်တောင်းတဲ့ခြေရှိခဲ့ပါတယ်။မဲပေးရတဲ့တန်ယုံအပြင်ဘက်မှာလူတွေထောင်ထဲချီညာဤဆောက်ဆိုင်တာတွေရှိပြီးမဲပေးခြင်းကိုရက်တိုးသတ်မှတ်ပေးခဲ့ရတာတွေကြောင့်လာမယ့်ရွေးကောက်ပွဲကျင်းပမယ့်ရက်မှာမဲပေးသူအတော်များများရှိလိမ့်မယ်ဆိုပြီးတော့လည်းခံမှန်းမှုတွေရှိနေပါတယ်2010ရွေးကောက်ပွဲပြည်စည်းပွားရေးပြုပြင်ပြောင်းလဲမှုတချို့လှုပ်လာတာကြောင့်လူတွေအတော်များများမိုဘိုင်းဖုန်းကိုင်းပြီးတော့လူမှုကွန်ရက်မီဒီယာတွေကိုအသုံးပြုလာနိုင်တယ်လို့လူငယ်တွေဟာအသက်ဆန်းနေနဲ့ပိုးပြီးတော့ထိတွေ့လာနိုင်ခဲ့ပါတယ်အဲ့ဒီထဲကအတော်များများဟာနိုင်ငံအနေနဲ့နောက်ကျောင်းပြန်လှည့်တာမျိုးမလိုခြင်းပဲရှေ့ကိုဆက်နိုင်ဖို့သာယုံကြည်ထားတာပါ The Voice Weekly Journal ကညွှန်ကြားမှုကိုဇေယသူက
They were born just before the 1988 so those populations those areA lot of young people work.
ထောင်ကိုက88မတိုင်မီလေးမှာမွေးဖွားခဲ့တဲ့လူငယ်တွေတော်တော်များများလာပြီးမဲပေးကြပါလိမ့်မယ်။နောက်ထပ်ကိုယ်စားလှယ်တွေကိုလည်းကျွန်တော်တို့တွေ့ကြရပါလိမ့်မယ်။နိုင်ငံမှာလက်နက်ခိုင်တိုင်းရင်းသားအဖွဲ့နှစ်ဒါဇင်လောက်ရှိနေတာကြောင့်စိန်ခေါ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပေမဲ့ ရှေးလျှောက်ပို့ပြီးအခြေအနေကောင်းလာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အမျိုးသားသွေးစည်းညီညွတ်ရေးကိုလည်းကျွန်တော်တို့တည်ဆောက်ကြရမှာဖြစ်ပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တပိတ်မှောက်ခဲ့တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ပြေခိုင်ဖြိုးပါတီဟာဒီပြည်လုံးအနေရခဲ့ဘူးပါတယ်။ဒါပေမဲ့လည်းအခုရွေးကောက်ပွဲမှာတော့ NLD နိုင်ရလိမ့်မယ်လို့နိုင်ငံရေးကဲခတ်တွေကသုံးသပ်ထားတာပါ။တကယ်လို့ပါတီကြီးနှစ်ခုအနေနဲ့အစိုးရဖွဲ့နိုင်အောင်အပြတ်အသတ်နိုင်ရတာမျိုးမရှိဘူးဆိုရင်တော့တခြားပါတီငယ်တွေတတိပုဂ္ဂလတွေနဲ့ညွန်ပေါင်းဖွဲ့ရမှာဖြစ်ပြီးအဲ့ဒီအချိန်ဟာပါတီငယ်တွေတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေအတွက်လည်းအခွင့်အခါကောင်းလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်တင်ပြတော့ပါရှင်ခုတော့မြမရွေးကောက်ပွဲစောင့်ကြည့်နေတဲ့ကတ္တာစင်တာရဲ့သတင်းစာရှင်းလင်းပွဲအကြောင်းတင်ပြပါမယ်လာမယ့်ရွေးကောက်ပွဲကိုဦးစီးကျင်းပမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့စည်းမှုဟာနိုင်ငံတကာစံနှုန်းစံထားနဲ့ပြည့်စုံမှုမရှိပေမဲ့လို့ကော်မရှင်ရဲ့ရည်တည်ဆောင်ရွက်ပုံကိုတော့ရွေးကောက်ပွဲနေ့အပေါ်မူတည်ပြီးစောင့်ကြည့်အကဲဖြတ်ရမှာဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်ခွင့်ရတဲ့ကတ္တာစင်တာကတာဝန်ရှိသူတွေကပြောပါရယ်ကတ္တာစင်တာအနေနဲ့မြမရွေးကောက်ပွဲနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောတာပါအပြည့်စုံကိုတော့ကိုရင်တော်ရောက်သတင်းယူထားတဲ့ကိုသားညုံကတင်ပြထားပါရယ်ရှင်
လာမယ့်ရွေးကောက်ပွဲကိုဦးစီးကျင်းပမယ့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဖွဲ့စည်းမှုဟာနိုင်ငံတကာစံနှုန်းစံထားနဲ့ပြည့်စုံမှုမရှိပေမဲ့လို့ကော်မရှင်ရဲ့ရည်တည်ဆောင်ရွက်မှုကိုတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်ဆောင်ရွက်ပုံကိုတော့ရွေးကောက်ပွဲနေ့ပေါ်မှာမူတည်ပြီးတော့စောင့်ကြည့်ကဲဖျားမှာဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်ခွင့်ရထားတဲ့ဒီကတ္တစင်တာတာဝန်ရှိသူတွေကပြောလိုက်တာပါလက်တလောအဖြစ်ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေပေါ်မှာလာမယ့်နိုဝင်ဘာလ၈ရက်ရွေးကောက်ပွဲအတွက်စစ်တပ်အတွင်းပါဝင်နေမည်အသီးသီးကမဲယုံအားလုံးကိုလွတ်လပ်စွာနဲ့စစ်ဆေးခွင့်ပေးထားတယ်လို့လည်းကတ္တစင်တာတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လို့စစ်တပ်ကဂျူတင်ဆနမဲတွေကိုတော့စောင့်ကြည့်ခွင့်မရခဲ့ဘူးလို့ကတ္တစင်တာရဲ့ဒုတိယညွှန်ကြားမှုတူဖြစ်တဲ့ Jonathan Stone Streets ကပြောပြပါတယ်။
Theory group should be allowed even to visit military installations. The only thing
သူတို့ပြောထားတဲ့အတိုင်းဆိုရင်စစ်တပ်ကမဲယုံတွေကိုတွားရောက်စောင့်ကြည့်ဖို့ကျွန်တော်တို့ကိုခွင့်ပြုရမှာပါ။တခုပဲကျွန်တော်တို့ကိုပြောတာကစစ်တပ်ကဂျူတင်ဆနမဲပေးတဲ့မဲဆန္ဒပြင်ပနေရာတွေကိုတွားရောက်ခွင့်မပြုပါဘူး။
နိုင်ငံအတွင်းမှာရှိတဲ့ဘယ်နေရာမှာမဆိုမဲယုံတွေကိုစောင့်ကြည့်နိုင်ပါလေလို့ကော်မရှင်အနေနဲ့အာမခံပြောထားပြီးမဲ့ရွေးကောက်ပွဲနေကြတော့မှာပဲလက်တွေ့ဘလောက်ထိခွင့်ပြုနိုင်မလဲဆိုတာသိနိုင်လိမ့်မယ်လို့သူကဆိုပါတယ်ကတ္တစင်တာရဲ့ဒီရွေးကောက်ပွဲပေါ်ရီတူစောင့်ကြည့်လေးလိုက်အဖွဲ့မှာလူ90ကျော်ပါဝင်ပြီးတော့တနင်္ဂနွေလုံးအတိုင်းအတာအခြေအနေတွေကိုသိနိုင်ဖို့ကတော့အခြားဒီပြည်တွင်းပြည်ပစောင့်ကြည့်အဖွဲ့တွေနဲ့လက်တွဲပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းပြောပါတယ်အထူးသဖြင့်တော့ဒီရရှိထားတဲ့အချက်လက်တွေကိုရွေးကောက်ပွဲအပြီးမှာအပြန်လည်ဖလှယ်ယူပြီးတော့သုံးသပ်ချက်ထုတ်ပြန်ပြီးမှာဖြစ်တယ်လို့ဆိုပါတယ်လက်ရှိရွေးကောက်ပွဲကိုဦးစီးကျင်းပမယ့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့စည်းမှုပိုင်းကိုကြည့်မယ်ဆိုရင်နိုင်ငံတကာစံနှုန်းစံထားတွေမညီပေမဲ့လို့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအတွက်အခုဒီရွေးကောက်ပွဲဟာရေးပါတာမို့လို့ရွေးကောက်ပွဲလက်တွေ့ဖြစ်မြောက်မှုကိုစောင့်ကြည့်အကဲဖြတ်ရလိမ့်မယ်လို့မြန်မာရွေးကောက်ပွဲလေးလာစောင့်ကြည့်ကတ္တာစင်တာအဖွဲ့ကိုကတ္တာစင်တာအဖွဲ့ကိုဦးဆောင်လာတဲ့ဂျင်ဆန်ကာတာကပြောခဲ့ပါတယ်ကတ္တာစင်တာအနေနဲ့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုတဟာပထမဆုံးလုပ်တာဖြစ်ပေမဲ့အစင်ကစားနှစ်ကြိမ်ထုတ်ပြန်ခဲ့ပြီးပါပြီဂျူတင်မဲဆန္ဒကိစ္စမဲဇင်းမမမကန်မှုအခြေအနေဒါရီပေါ်မှာစိုးရိမ်မကင်းဖြစ်မှုတွေကိုလည်းသူတို့ထုတ်ဖော်ပြောခဲ့ပါတယ်။ကတ္တာစင်တာဆိုလို့ရှိရင်မြန်မာယူကောက်ပွဲအတွက်ခွင့်ပြုခံထားတဲ့နိုင်ငံတကာယူကောက်ပွဲအဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ပဲမြန်မာယူကောက်ပွဲမှာနိုင်ငံတကာကနေပြီးတော့လေးလာစောင့်ကြည့်ခွင့်ရတာဟာဆိုရင်လေဒီအချိန်ဟာရာစုနှစ်ဝက်အတွင်းမှာပထမဆုံးအချိန်ဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံဦးရန်ကုန်ကနေသတင်းပေးပို့သွားတာပါရှင်။ခုတော့တိုင်းရင်းသားဒေသတွေကတိုက်ပွဲတွေကြောင့်ဒုက္ခတွေတိုးလာနေတဲ့နောက်ဆုံးရသတင်းမတင်ပြခင် VOA မြန်မာပိုင်းရဲ့ယူကောက်ပွဲအထူးတိုးချက်အစီအစဉ်အသေးစိတ်ကိုမိတ်ဆက်ပေးပါဦးမယ်။
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးတိုးချက်အစီအစဉ်တွေကိုလည်းကြည့်ရှုအားပေးနားဆင်ကြပါအောင်ရှင်။အခုတော့ရှမ်းပြည်နယ်ထက်ကတိုက်ပွဲသတင်းဖက်အလက်ပေးရအောင်ပါ။ မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တို့အကြားတိုက်ခိုက်မှုကြေပြန်လာလို့ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုနဲ့ကြေးတိမြို့နယ်အတွင်းကအရက်သား6000ကျော်သူတို့ရဲ့အိုးအိမ်တွေကိုစွန့်ပြီးတော့စစ်ဘေးတန်ရှောင်နေရတယ်လို့တိုက်ပွဲအတွင်းကရွာသားတွေထိခိုက်ဒဏ်ရာရတွေရတာတွေရှိခဲ့တယ်လို့ရှမ်းလူအခွင့်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေဖြစ်ပွားရာဒေသခံကြေးရွာသားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာဟာလူအခွင့်ရေးချုပ်ဖောက်မှုတစ်ခုလို့လည်းရှမ်းလူအခွင့်ရေးအဖွဲ့ကနေပြစ်တင်ရှုံချခဲ့ပါတယ်။ဒီအခြေအနေကတော့ VOA ထိုင်းချိန်ဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါအောက်တိုဘာလ6ရက်နေ့ကနေကနေ့အထိမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကျေးရွာ22ရွာကရွာသား6000ကျော်ထွက်ပြေးသိမ်းရှောင်နေရတယ်လို့ရှမ်းလူခွေးရေးမှန်တန်ကပြောရေးဆိုခွင့်ရှိသူစိုင်းခွန်မိုင်ကနေ VOA ကိုခုလိုပြောပါတယ်
အပေါ်ပါလာချောင်းရနေကြတဲ့တကယ်ဟာအထမပိုင်းတော့လူရတော့ထောင်းတော့ပြီးတာပေါ့နော်။ဒါပေမဲ့အခုချိန်မှာကျတော့ပမာစစ်စပ်ရနေပြီးတော့အင်အားတွေတက်ပြီးတော့ဆက်ထိုးလာတယ်။နောက်ထပ်အင်အားတွေတက်ပြလာတဲ့အတွက်ကျတော့ရွာသူရွာသားတွေကလည်းမနေရဲကြတော့အခုဆို22ရွာရှိတဲ့ရွာသူရွာသားတွေကလည်းမနေရဲတဲ့အတွက်ကြောင့်တော့တို့လို့ရကျတို့တက်ပြကြတယ်အခုဆိုတော့6000ကျော်ရော
မိုင်းရှုမြို့နယ်ထဲမှာရှိတဲ့ဝမ်ဆော့ဘုံကြီးကျောင်းမှာစစ်ဖေးချောင်1900ဦးမိုင်းရှုမြို့တွင်ဟုတ်ရင်ဘုံကြီးကျောင်းကျောင်းဆန်းဘုံကြီးကျောင်းနဲ့ပြက်ကွက်တစ်ထဲမှာရောက်ရှိနေတဲ့စစ်ဖေးချောင်480ဦးဟိုင်းမှာဘုံကြီးကျောင်းမှာ1300ဦးမိုင်းနောင်မြို့နယ်မင်္ဂလာရအောင်ဘုံကြီးကျောင်းမှာ280ဦးဒူယာဘုံကြီးကျောင်းမှာ150ဦးကျေးတီမြို့နယ်ထဲမှာ2000နီးပါးရောက်ရှိခိုလုံနေကြတယ်လို့လည်းဆိုင်းခွန်မိုင်ကပြောပါတယ်ဒီစစ်ပြေဒုက္ခတဲ့တဲ့အတွက်လူမှုကယ်ဆယ်ရေးအဖွဲ့တွေကနေကူညီထောက်ပံ့မှုပေးနေပေမဲ့လုံလောက်မှုမရှိတဲ့အတွက်စားတောက်ရေးနဲ့နေထိုင်ရေးမှာအခက်တွေ့နေစေလို့လဲသူကပြောပါတယ်မြမတမတော်နဲ့မြောက်ပိုင်းချမ်းပြည်တမတော်တွေကြားဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံရွာသားတွေ၄ဦးထက်မနည်းလက်နက်ကြီးတန်ကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လဲရှမ်းလူခွေးရေးမှန်တိုင်းကနေစစ်တမ်းကောက်ယူသတင်းထုတ်ပြန်ထားပါတယ်လက်ရှိအချိန်မှာတော့မြန်မာတပ်မတော်ကနေတပြည်လုံးအတိုင်းသာပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်စခန်းရှိရာကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေစေလဲဖြစ်ပါတယ်။နိုဝင်ဘာလ3ရက်နေ့ကမိုင်းနောင်မြို့နယ်အတွင်းအစိုးရတပ်မတော်ခြေကုပ်စခန်းကနေဒူယာလန်ခွဲလီစောရွာတစ်ပတ်ကိုလက်နက်ကြီးနဲ့လှမ်းပစ်တဲ့အတွက်ရွာသားတို့တန်ရာရရှိခဲ့တယ်လို့ SSPP SSA ဒူရီယာသွေးရင်မှုစိုင်းခန်းဒီကပြောပါတယ
်။မင်းရည်ရွှေရှမ်းပြည်တဲ့မိုင်းနောင်ဘက်မှာသူတို့စခန်းပေါ်နေဒီတော်တဲ့ကိုဒီအဲ့ကျင်ဒီရီကိုလန်ထူတော့မနေ့တော့မှဒီနှစ်ချောင်းနိုင်စားတော့ဒီညနေချက်မှကြည့်ပေါ့ဒီပေါ်ကလည်းအဲ့လန်ထူတော့ဒီရတာတယောက်တည်းရတယ်မနေ့ညကိုဒီဆောရော်လည်းဒီဆောရော်တိပေါ့
အခုစီရေပြိပိခတွေမှာလက်နက်ကန်တပ်ဖွဲ့ချင်းချင်းတိုက်ခိုက်တာမျိုးမဟုတ်ပဲဒေသခံရွာသားတွေပေါ်ပြင်းပထားတိုက်ခိုက်နေတာဟာလူခုရေချိုးပါမှုတစ်ခုလို့လဲရှမ်းလူခုရေမှန်တန်ကပြောရေးစုခွေရှိသူစိုင်းခွန်မိုင်ကပြောပါတယ်ဒါအပြင်စီရေတင်းမာနေတဲ့မိုင်းရှူးမိုင်းနောင်ဝမ်ဟိုင်းဒေသဘက်ကစာတင်ကျောင်း14ကျောင်းပိတ်ထားရပြီးထောင်ချီတဲ့ကျောင်းသားတွေပညာသင်ခွင့်ဆုံးရှုံးနေတယ်လို့လဲစိုင်းခွန်မိုင်ကအခုလိုဆက်ပြောပါတယ်
မန်ချူမိုင်းနောင်တို့ဒီဝမ်ဟိုင်းတို့ဖက်နေပြီးတော့ဒီပြုံးပြုံးနဲ့တရားရှိတဲ့ကျောင်းဆက်လေးကျောင်းပြထားရတဲ့အတွက်တပ်ပြီးကျောင်းသားလေးတွေ1950 1970အဲ့လောက်တွေမှာတို့ကတောင်းရက်ဆိုင်တာပေါ့
မြမတမတော်ကနေရှမ်းပြည်နယ်မိုင်းရှူးကျေးတီဒေသဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်ဖို့အတွက်မြောက်ပိုင်းရှမ်းပြည်တမတော်တပ်စခန်းတွေကိုနောက်ဆုတ်ပေးဖို့ညွှန်ကြားချက်ပေးလာပြီးနောက်ပိုင်းအောက်တိုဘာလ6ရက်နေ့ကနေစပြီးတော့နှစ်ဖက်သက်တွေကြားဆက်တိုက်ဆုတလို့တိုက်ပွဲဖြစ်ပွားလာခဲ့ပါတယ်မြန်မာနိုင်ငံမှာပါတီစုံအထွေထွေရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းလောက်သာကြာတော့ပေမဲ့လည်းမြောက်ပိုင်းရှမ်းပြည်တမတော်နဲ့မြမတမတော်တို့အကြားစစ်ရေးပဋိပက္ခတင်းမာနေတဲ့ဒေသတွင်မတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်ကျေးတီမြို့နယ်တစ်ခုလုံးမိုင်းရှူးမြို့နယ်တစ်ခုလုံးတန်ရမြို့နယ်ကျေးရွာရှိအုပ်စုနဲ့ဟိုပါမြို့နယ်ကျေးရွာ48အုပ်စုတို့မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအောက်တိုဘာလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ထားတာလည်းရှိနေပါတယ်ခင်ဗျာ
နိုင်ကွန်အိမ်ပါရှင် VOA ကနေဗုဒ္ဓဟူးနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ပါတယ်ယခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြပြချင်းမှာလည်း VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00-10:00 အထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ၄ရက်ပုတ်ထူးနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်ထုတ်လွှင့်တဲ့ဒီကနေ့ရဲ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲအထူးအစီအစဉ်တွေနဲ့အတူ VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးခန်းကိုလည်းနားဆင်ရမှာပါ။ဒီကနေ့ရဲ့မြန်မာရွေးကောက်ပွဲအပေါ်သုံးသပ်ချက်မှာကြားမှာတော့
ကတိပေးတဲ့ဟာကတော့တမရလည်းကတိပေးတာပဲဦးတင်ရေးလည်းကတိပေးတာပဲဒါပေမဲ့ဟိုလက်တွေ့ဖြစ်ရကိုပဲကျွန်တော်တို့ကအတည်ယူလို့ရမှာ
နိုင်ငံရဲ့အကဲခတ်ပုဂ္ဂိုလ်ဦးစီသူအောင်မြတ်ပါရှင်နောက်ပိုင်းမှာတော့အပြည့်အစုံကိုတင်ပြပေးသွားမှာပါခုပထမဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းကောင်းလို့ချက်ကိုတင်ပြပါမယ်ကိုရနိုင်တဲ့အတူမတင်ကြီးထိုက်ကစီစဉ်တင်ဆက်ထားပါရရှင
်ရွေးကောက်ပွဲကျင်းပဖို့၄ရက်ပဲလိုတော့တဲ့အချိန်မှာလက်ရှိပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့သူရဦးရွှေမန်းကိုပါတီဝင်အဖြစ်ကနေထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းထွက်ပေါ်လာနေပါတယ်အနာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေး USGB ပါတီဘိုအလုံးမှုဆောင်အစည်းအဝေးကိုနိုဝင်ဘာ3ရက်နေ့ညနေကကျင်းပပြီးသူရဦးရွှေမန်းကိုထုတ်ပယ်လိုက်တာဖြစ်တယ်လို့သတင်းတွေထွက်ပေါ်နေတာဟာကောလာဟာလာတာဖြစ်တယ်လို့ USGB ပါတီရဲ့ Facebook စာမျက်နှာမှာတရားဝင်ဖော်ပြထားပါတယ်လက်ရှိကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပူတဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ဦးထေးဦးကလည်းဒီကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့အတိမပြုနိုင်ကြောင်းဦးရွှေမန်းဟာလွန်ခဲ့တဲ့နှစ်ရက်ကတော့ပါတီဝင်အဖြစ်နဲ့ရှိနေသေးဖြစ်ကြောင်းပါတီဝင်တယောက်ကိုထုတ်ပယ်တဲ့နေရာမှာပူတွဲဥက္ကဋ္ဌအနေနဲ့ဆုံးဖြတ်လို့မရဘဲဗဟိုအလုပ်မှုဆောင်အဖွဲ့နဲ့သက်ဆိုင်ရာကော်မတီတွေကဆုံးဖြတ်ရတာဖြစ်တယ်လို့ ARD တိုင်းဟင်္သာရမြို့မှာမဲဆွယ်စီယုံရေးအတွက်ရောက်ရှိနေစဉ်အတွင်းသူကပြောကြားလိုက်ပါတယ်သူရဦးရွှေမန်းကိုပါတီဝင်အဖြစ်ကနေထုတ်ပယ်တယ်ဆိုတဲ့သတင်းဟာကောလာဟာလာတာဖြစ်တယ်ဆိုတာတရားဝင်ပြောကြားနိုင်ကြောင်းပါတီဌာနချုပ်မှာဗဟိုအလုပ်မှုဆောင်အစည်းအဝေးမရှိခဲ့ကြောင်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီဌာနချုပ်ပြည်သူ့ဆက်ဆံရေးဌာနမှဦးကျော်သူရကလည်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာရန်ကုန်တိုင်းဒေသကြီးကိုကိုကျွန်းမြို့နယ်ကမဲဆန္ဒရှင်ပြည်သူတွေကို Facebook လူမှုကွန်ရက်ကနေတဆင့်မိန့်ခွန်းပြောခဲ့ပါတယ်သူအနေနဲ့ကိုကိုကျွန်းမြို့နယ်ကိုကိုယ်တိုင်မလာရောက်နိုင်တဲ့အတွက်ဝမ်းနည်းမိပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကိုကိုကျွန်းမြို့နယ်ကနေဝင်ရောက်ရှင်ပြိုင်ခွင့်ရတဲ့အပေါ်မှာကျေနပ်မိတယ်လို့ပြောပါတယ်အခုလာမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံသမိုင်းမှာအရေးကြီးဆုံးရွေးကောက်ပွဲဖြစ်တဲ့အကြောင်းဒီရွေးကောက်ပွဲရလဟာလာမယ့်9နှစ်အတွက်မဟုတ်ဘဲတနိုင်ငံလုံးရဲ့အနာဂတ်အတွက်ဖြစ်တဲ့အကြောင်းကိုယ့်အတွက်သာမဟုတ်ဘဲတားဆင်မြေးဆက်အတွက်ပါတက်ရောက်နိုင်တဲ့ရွေးကောက်ပွဲဖြစ်လို့ပြည်သူတွေတက်နိုင်သမျှပါဝင်ဖို့တိုက်တွန်းလိုက်ပါတယ်အပြောင်းလဲတွေလုပ်ဖို့အတွက်ရွေးကောက်ပွဲမှာပြက်ပြက်သားသားနိုင်မှလုပ်နိုင်မှာဖြစ်တဲ့အတွက်လူတဦးတယောက်ချင်းစီရဲ့စန္ဒမဲဟာအရေးကြီးတယ်လို့အထူးသဖြင့်ကိုကိုကျွန်းလိုမဲဆန္ဒရှင်နဲတဲ့နေရာမှာမဲဆန္ဒရှင်တွေရဲ့မဲတမဲရဲ့တန်မှုဟာအလွန်ကြီးတဲ့အတွက်တက်တက်ကြွကြွပါဝင်ဖို့ကြိုတင်မဲတွေကိုစီမင်းစည်းကမ်းနဲ့အညီမဲပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကိုကိုကျွန်းဒေသခံတွေကိုတယ်လီဖုန်းကနေတဆင့်မိန့်ခွန်းပြောကြားဖို့အဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်အခုလို Facebook စာမျက်နှာကနေတဆင့်ဗီဒီယိုနဲ့ဓာတ်ရိုက်ပြောကြားလိုက်တာဖြစ်ပါတယ်ရှင်။
လွန်ခဲ့တဲ့ရက်ပိုင်းအတွင်းရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ဓာတ်နယ်တိုက်ခိုက်ခံခဲ့ရတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တာကိရမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနိုင်ငံလင်းဟာဒီကနေ့မှာတော့မဲဆွယ်စည်းရုံးရေးတွေပြန်လုပ်နေပြီဖြစ်ပါတယ်။ဦးနိုင်ငံလင်းဟာအောက်တိုဘာ29ရက်နေ့ကတာကိရမျိုးနယ်အတွင်းမဲဆွယ်စည်းရုံးနေစဉ်ဓာတ်နယ်တိုက်ခိုက်ခံရတာကြောင့်ဦးကောင်းလက်နှစ်ဖက်နဲ့ခြေထောက်တို့မှာဒဏ်ရာတွေရရှိပြီးရန်ကုန်အထွေထွေယောဂါကုစည်းရုံးကြီးမှာခွဲစိတ်ကုသမှုတွေခံယူခဲ့ရတာဖြစ်ပါတယ်။အခုခါမှာဒဏ်ရာတွေတက်တာလာတဲ့အတွက်သက်ဆိုင်ရာဆရာဝန်တွေရဲ့ခွင့်ပြုချက်နဲ့အခုလိုမဲဆွယ်စည်းရုံးရေးပြန်ဆင်းနေတာဖြစ်တယ်လို့ NLD ပါတီကပြောပါတယ်။တာကိရမျိုးနယ်အတွင်းမှာဒီကနေ့ပြုလုပ်တဲ့မဲဆွယ်စည်းရုံးရေးအတွင်းဦးနိုင်ငံလင်းရဲ့လက်နက်ဖက်မှာပတ်တီးစီးထားတာကိုတွေ့ရပြီးတော့သူ့ကိုထောက်ခံသူတွေကစိုက်ကားတွေနဲ့ဝန်းရံလိုက်ပါခဲ့ကြပါတယ်ခင်ဗျာ။
ရွှေကောက်ပေါ်တင်ကောင်းလို့ချက်တွေကိုကိုရရနိုင်တဲ့အတူမှတ်သိငီထိုက်ကတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုရွှေကောက်ပွဲဆိုင်ရာသကပိုင်းဆွေးနွေးပွဲအစီအစဉ်ကိုစတင်ပါမယ်။နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာခင်မောင်ညို ထောက်သားရမျိုးသိန်းနဲ့ဦးစီသူအောင်မြင့်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌရဲ့မဲဆွယ်ပွဲမင်ခွန်ရွှေကောက်ပွဲနဲ့ချိန်ချောင်းမှုမဲပေးတဲ့စနစ်စတာရုံနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်ရုံခွဲတာဝန်ခံထောက်ခင်းစိုးဝင်းကဆွေးနွေးတင်ပြထားပါရရှင်
။မင်္ဂလာပါရှင်။ရွှေကောက်ပွဲအထူးစကားဝိုင်းကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကတော့အများမိတ်ဆက်ထူးမိတ်ဆက်ပေးဖို့မလိုတဲ့ဒေါက်တာခင်မောင်ညိုနဲ့စာရေးဆရာစီသူအောင်မြင့်ရဲ့ပြီးတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်ဒေါက်တာရမေသိန်းတို့ဖြစ်ပါတယ်။ဒီနေ့ကျွန်တော်တို့ပေါ်လေရွေးကောက်ပွဲကျင်းပဖို့၃လရက်ပဲလိုပါတော့တယ်အဲ့တော့ရင်းနေလဲခုံနေကြရည်ပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအခုဒေါ်ဆန်းစုကြည်ကနေပြီးတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီရွေးကောက်ပွဲအောင်နိုင်ရေးအတွက်ပေါ့နော်သူနောက်ဆုံးအနေနဲ့ဒီသူနာမျိုးဦးစည်ဒီကွင်းမှာသူလုတ်ခဲ့ပါတယ်ဟိုအမှန်တော့လုတ်ဖို့ကတော့ဒီဟိုပြည်သူ့ရင်ရင်မှာလုတ်ဖို့လုတ်ထားတာပေါ့လေဒါပေမဲ့ဒီကုံမျိုးနယ်မှာမနေလို့ဆိုပြီးတော့ဒေါ်ဆန်းစုကြည်ကိုအဲ့မှာလုတ်ခဲ့မပြေဘူးပေါ့လေဒါပေမဲ့ကျမမိတ်ဆွေတွေဟိုတလောကပြောတာတော့နည်းနည်းလေးရည်ရပါတယ်Jason Mraz ကြတော့တကုံမြို့နယ်မှာမနေဘဲနဲ့အချင်းဆိုကွင်ရခဲ့တယ်ပေါ့လေအဲ့တော့ Jason Mraz ကညာတကုံမြို့နယ်မှာနေခဲ့ဘူးလားဆိုတာကိုပြန်ပြီးမေးရပါလိမ့်မယ်လို့ပြောရတယ်ဆရာထားပါတော့လေအဲ့တော့ဒီဒေါန်ဆန်းစုကြည်ရဲ့ဒီနောက်ဆုံးဒီအောင်နိုင်ရင်မိန်ကွန်းပေါ့လေအဲ့ဒီမိန်ကွန်းကကျမတိရတယ်လို့ကြားရတယ်လို့ဆိုလို့ရှိရင်တော့အမျိုးသားပြန်နေတင့်မြန်ရေးကိုဥတည်တယ်လို့ကျမတော့ယူဆပါတယ်ဆရာအနေနဲ့ရောဘယ်လိုယူဆပါလဲရှင
်အင်းကျွန်သူကတော့လေအကုန်လုံးပေါ်ပြန်ပြီးတော့လက်တွဲခုံမယ်နိုင်ဖြစ်စေမနိုင်ဖြစ်စေတကယ်လို့နိုင်ရင်အားလုံးပေါ်သူ့နဲ့အတူလက်တွဲခုံမယ်ဆိုတော့ကျွန်တော်စဉ်းစားစရာနှစ်ချက်ရှိတော့သူကတော့လက်တွဲခေါ်ပါပြီကျန်တဲ့လူတွေတကယ်ပဲလိုက်ပါမလားပေါ့လေအဲ့ဒါလေးဒါတစ်ခုရှိတယ်နောက်တစ်ခုကတော့သူ့အနေနဲ့ဒီလိုမျိုးပြောတဲ့ချိန်မှာတခြားလူတွေတော့ဟာသူတို့ကဖြစ်ဒီလိုမျိုးအဟင့်ပေးနေတယ်အနိုင်ယူခြင်းတယ်ဒီလိုမျိုးပြောနေတယ်တို့ကတော့အသာစီးကနေပြောတဲ့ပုံစံမျိုးနဲ့ဆိုတော့တချို့လူကလည်းမကြိုက်တာတွေရှိတယ်ဒါကတော့ကျွန်တော်ရွေးကောက်ပွဲကိစ္စတွေမှာအများဆုံးဖြစ်မှာပဲလေအဲ့တော့ဒီမြို့ဦးစီဒီမှာလူသသိန်းခွဲလောက်တောင်လာကြတယ်နောက်တော့အဲ့ဒီမှာရွေးကောက်ပွဲကိစ္စကိုလာတယ်မဲဆွယ်ကိစ္စကိုလာတဲ့ခါမှာသူကဘလောက်ပြသွားလဲဆိုရင်အဲ့ဒီမှာရှိတဲ့ပြည်သူတွေပေါ့ကျွန်တော်တို့ရောက်သွားပြည်သူတွေဘယ်သူမှအမှိုက်တွေမပြစ်ကြဘူးကိုယ်တည်းလေတော့မထွေးကြဘူးကွန်ဒီလေးထွေးပေါ်လဲသူတို့ဟိုဆက်ဟိုပလတ်စတစ်အိတ်လေးဒီမှာထွေးကြတယ်စီကန်တကြဖြစ်အောင်ပေါ့ဒါမျိုးอ่ะကျွန်တော်တို့စင်ကာပူတော့တို့သွားมาပဲတွေ့ဘူးတဲ့ဟာဒီနေရာမှာတွေ့ဘူးဟိုတစ်ခေါက်လုံးကလဲဒီတိုင်းပဲကျွန်တော်တို့ဒီ NLD နဲ့ပတ်သက်ပြီးတော့ပွဲတစ်ခုလုပ်တော့ဒီမဟာဗန္ဓုလပန်းညာမှာသူတို့အကုန်လုံးပြီးရင်အကုန်လုံးဝိုင်းရှင်းပေးကြတိမ့်ပေးကြဒီလိုမျိုးဖြစ်တဲ့ဟာကျွန်တော်တို့တိုင်းပြည်ရဲ့ချင်းရှက်အလားလားကောင်းတယ်လို့ကျွန်တော်ယူဆတယ်အဲ့တော့ပြောစကားရောဆိုစကားရောနားလည်မှုရောအကုန်လုံးကတယောက်နဲ့တယောက်နဲ့ဒီကိုမျှတမဲ့အခြေအနေရောက်ပြီလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ပါဒါပေမဲ့ကျမဟိုကြားသိရတဲ့လောက်ပေါ့နော်ဟိုရဲတပ်ဖွဲ့လုံခြုံရေးတို့ဒီရင်းနှင်းရဲတို့ဘာလို့တယောက်မှမလာဘူးလို့ပြောပါတယ်ဒါကတော့ဟိုဒီဟိုလက်ရှိဒီအနာပိုင်းဒီအဖွဲ့အစည်းတွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာလို့ပဲပြောရမလားဒါမှမဟုတ်မလို့အဲ့လိုပဲမလုပ်တာလို့ပဲပြောရမလားတော့မသိဘူးပေါ့လေဒါနဲ့တစ်ဆက်တည်းမှာပဲဒီသမရဦးသိန်းစိန်ကနေပြောလေဒီလာစီပြောနေကြပေါ့လေနိုင်ငံတော်မင်းကပြောပါတယ်ရေဒီယိုမင်းကပြောပါတယ်အဲ့ဒီရေဒီယိုမင်းကကတော့ဒီရွေးကောက်ပွဲကိုဒီတန့်ရှင်းအောင်တက်နိုင်ဆုံးပေါ့လေဒီအခက်ခဲတွေကြားရတဲ့တက်နိုင်ဆုံးတန့်ရှင်းဆုံးဖြစ်အောင်ကြိုးစားသွားမယ်လို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဦးစီးသူအောင်မြင်ဘလို့တုံ့တက်လို့ရပါလဲရှင
်အဲ့တော့ဟိုဂတိပေးတဲ့ဟာကတော့တမရလည်းဂတိပေးတာပဲဦးတင်ရေးလည်းဂတိပေးတာပဲဒါပေမဲ့ဟိုလက်တွေ့ဖြစ်ရကိုပဲကျွန်တော်တို့ကအတီးယူလို့ရမှာပေါ့နော်ဒါပေမဲ့ဘာဖြစ်ဖြစ်စကားအဖြစ်တော့နားထောင်လို့ကောင်းပါတယ်ပြီးတော့သူကအဲ့ဒါလည်းသူပြောတယ်ပြီးတော့မှရုပ်ောက်ပွဲရလတ်တွေကိုလည်းနိုင်ငံရေးပါတီအသီးသီးကလက်ခံကြဖို့ဆိုတော့သူကိုယ်တိုင်လည်းပါတီကြီးတစ်ခုရဲ့ခေါင်းဆောင်ဖြစ်နေတဲ့ခါကျတော့ဒါလည်းနားထောင်ကောင်းပါတယ်နောက်ဒေါ်အောင်ဆန်းစုကြည်ပြောရတဲ့စကားနဲ့စင်နူယိုမားတစ်ခုလည်းအဲ့ဒီမှာကျွန်တော်ဟိုကြားလိုက်ရသေးတယ်အဲ့ဒါကဘာလဲဆိုတော့ရုပ်ောက်ပွဲပြီးသွားရင်လည်းဟိုပူပေါင်းဆောင်ရွက်စရာတွေရှိတယ်ဆွေးနွေးစရာတွေရှိတယ်ဆိုပြီးတော့မှပြောသွားတာဒါလည်းကောင်းတဲ့အလားအလာပဲဘာဖြစ်လို့လဲဆိုတော့အဲ့ဒီအနေထားကကျွန်တော်ထင်တယ်ဖြတ်ကိုဖြတ်သားရမယ်ဘာဖြစ်လို့လဲဆိုတော့အခုဒီရုပ်ောက်ပွဲပြီးသွားရင်နောက်အစိုးရပေါ်ပေါက်လာဖို့ဆိုတဲ့ဟာကြားရမှာအချိန်9လလောက်ကြာနေတယ်။အလွတ်တော်တက်တန်းတွေကလည်းကြာနေသေးတယ်ဆိုတော့ဒီကာလကြီးကဒါညှိနှိုင်းရေးကာလကြီးဖြစ်သွားမယ်လို့ပဲကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဒေါ်ဆန်းစုကြည်ပြောရတဲ့မှာအာဃာတမထားဘူးဆိုတာလည်းပါသွားပါတယ်။အဲ့တော့ဟိုဒီသဘောကတော့ဒီမျိုးသားပြန်လည်ရင်ကြားစီရေးမှာဒီဟိုအမြင်မတူတဲ့လူတွေပေါ့လေအကုန်လုံးပူးပေါင်းဆောင်ရွက်ဖို့လက်ကမ်းကြိုဆိုနေရဆိုတဲ့တကယ်လို့များနိုင်ခဲ့ရင်ပေါ့လေဒါနိုင်ကြည့်ရှိခဲ့ပေါ့ဒါပေမဲ့ကျမတိရတဲ့လောက်က NLD နိုင်ဖို့ဆိုတာကလေဟိုပေါ့ဒီမှာဒီနေ့ဖတ်ရတာပေါ့လေဒီရွေးကောက်ပွဲမှာဒီပြည်ခိုင်ပြိုးပါတီကအမှတ်169ဦးရလို့ရှိရင်သူကသိကြပြီ
ဟု
တ်ကဲ့ဒါပေမဲ့ NLD အနေနဲ့ကြတော့အမှတ်333လောက်ရမှာဒီအဲ့တော့ NLD အနေနဲ့က166နေရာလောက်ကိုအကျော်ပေးပြီးတော့ပြန်ရတဲ့သဘောပေါ့အဲ့ဒါနဲ့ပတ်သက်ပြီးဒေါက်တာဆရာမျိုးသိန်းဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်မြင်တာတော့ဒါကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျတ်တဲနဲ့သက်ဆိုင်တယ်လို့ကျွန်တော်ကမြင်တယ်အမှန်တကယ်ကဟိုဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံချိန်စံညွှန်းနေနဲ့ကင်းလွတ်နေတဲ့အခါကြတော့ ဟိုတမရော်သားလွတ်တော်ကိုစလင်25ရာခိုင်နှုန်းကလွတ်တော်တွေမှာရောက်ပြီးသားဖြစ်နေတယ်။အဲ့ဒီတစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲအာဏာရပါတီရဲ့ခေါင်းဆောင်ပိုင်းအားလုံးဟာလည်းတမရော်အငိမ့်သားအရာရှိကြီးတွေဖြစ်နေတယ်။နောက်ပူပူနွေးနွေးကိုအငိမ့်သားယူပြီးတော့အာဏာရပါတီတဲကိုကူးပြောင်းလာတဲ့အဟိုထိတ်တန်းခေါင်းဆောင်တွေလည်းရှိနေတဲ့အခါကြတော့အတမရော်ကာကွယ်ဦးစည်းချုပ်ကအာသတင်းမီဒီယာတွေနဲ့တွေ့တဲ့နေရာမှာသူကပြောတယ်အဲတမရော်ဒါလွတ်တော်ကိုယ်စားလှယ်တွေဟာပြည်ခံပြိုးပါတီကိုထောက်ခံမယ်လို့ဟလာဟိုတထစ်ချပြောလို့မရဘူးလို့ပြောတော်လဲပဲလက်ရှိကျွန်တော်တို့မြင်တွေ့နေရတဲ့အနေအထားတွေအရတမရော်ဒါလွတ်တော်ကိုယ်စားလှယ်တွေဟာဟိုပြည်ခံပြိုးပါတီနဲ့ပူပေါင်းရက်တည်မဲ့အနေအထားမျိုးတွေ့နေရတဲ့အခါကြတော့အဲလက်ရှိအာဏာရပြည်တော်စုကြန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လွတ်တော်ကိုယ်စားလှယ်160ကျော်လောက်အနိုင်ရယုံနဲ့သူတို့အဆိုပြုတဲ့သူဟာအဲသမရဖြစ်နိုင်မဲ့အနေအထားမျိုးတွေ့နေရတယ်။ဒါပေမဲ့ကျွန်တော်ယူဆအားဖြင့်ကျွန်တော်ပြောရင်တမရော်သားလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့ပြည်သူလူထုကိုမျက်နှာမူဖို့လိုတယ်။နော်ပြည်သူလူထုရဲ့ဆန္ဒသဘောထားနဲ့တထက်သေးကြအောင်ရပ်ဖို့လိုတယ်။အဲ့ဒီအတွက်ကြောင့်မလို့လာမယ့်ရွေးကောက်ပွဲမှာပြည်သူလူထုအများစုကထောက်ခံတဲ့ပါတီနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်။အဲ့ဒီပါတီဘက်ကနေရက်တည်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ပါ။ဒါပေမဲ့လည်းအခုပေါ့လေဟိုကြားသိနေရတာပေါ့ဒီပြည်သူဝန်ထမ်းတွေပေါ့နော်အစိုးရအစိုးရဝန်ထမ်းပြည်သူဝန်ထမ်းတွေအနေနဲ့ကဒီမဲပေးတဲ့နေရာတွေမှာပေါ့လေသူတို့လွတ်လွတ်လပ်လပ်ပေးလို့မရဘူးဆိုပြီးသတင်းတွေထွက်နေပါတယ်ဆရာ။အဲ့ဒီကြိုတင်မဲပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘာများကြားထားပါသေးလဲရှင
်။အဲကြိုတင်မဲပေးရတာအတိအကျတော့ဒီမြေထားစက်ကောင်စက်ယုံကဝန်ထမ်းတွေကသူတို့ပြောကြသူတို့စီကစီးရင်လာကောက်တယ်မိသားစုစီးရင်လည်းပေးရတယ်ပြီးတော့ဟိုကြိုတင်မဲသူတို့စီကနေပြောဒီစက်တင်ဘာ23ရက်နေ့တည်းယူရတယ်နောက်ထပ်လည်းတခြားလျှက်စစ်ဝန်ထမ်းတွေဆိုရင်လည်းဒီတိုင်းပဲလျှက်စစ်ဝန်ထမ်းတွေဆိုရင်သူတို့မိသားစုဝင်တွေစီးရင်လည်းပေးရတယ်အဲ့ဒီမှာမှသူတို့ကြိုတင်မဲတွေပေးဖို့အတွက်ကိုသူတို့မဲစီးရင်ရောမှတ်ပုံတင်ရောအာလူစီးရင်ရောပေါ့လေအားလုံးကိုသူတို့ဟောဖွန့်ဆက်လေးနဲ့ရောရိုက်ပေးရမယ်စသဖြင့်ပေါ့စည်ရင်းနဲ့ကိုပေးဖို့တောင်းပါလေအဲ့တော့စည်ရည်တွေကိုမေးကြည့်တော့စည်ရည်တွေကဘာပြောလဲဆိုကျွန်တော်တို့ကဝန်ထမ်းနေပဲကျွန်တော်တို့ဓာတ်တွေလုတ်ပေးရမယ်နောက်တော့ကျွန်တော်တို့ကအထက်အရာရှိခိုင်းတဲ့တိုင်းလုတ်ရမယ်လို့ဆိုကျွန်တော်အလုပ်ပြုတ်ပါမယ်လုတ်ပြုတ်သွားမယ်ဆိုကျွန်တော်တို့ကဒီအားလုံးသူတို့ကြောက်နေတဲ့သဘောမျိုးရှိတာပေါ့လေအဲ့တော့မကြောက်ရဘူးမကြောက်ရဘူးဘလောက်ပဲတော်စုပြောပြောသူအလုပ်ပြုတ်မှာတော့ကြောက်နေသေးတာပဲအဲ့တော့ဒါချင်းချောက်မှုရှိသလားမရှိသလားဆိုတော့ဟုတ်အဝေးကနေစဉ်းစားရင်မြင်နိုင်ပါလေ
ဟုတ်ကဲ့ပါအခုဒီရွေးကောက်ပွဲကော်မရှင်ကနေပြောထားတာဒီနိုဝင်ဘာလ2ရက်နေ့ဆိုလို့ရှိရင်မဲစင်းအပိတ်တကြီးညမယ်ပေါ့ဒါပေမဲ့ကျမတို့လေးမေးလိုက်တဲ့အခါကျတော့သူတို့ကွန်ပျူတာခက်ခဲကြောင့်နိုင်ငံနဲ့တဝန်းလုံးမကြီးညာနိုင်ဘူးပေါ့ကြီးညာတဲ့နေရာကြီးညာတယ်ရန်ကုန်တိုင်းဆိုမကြီးညာနိုင်သေးဘူးအဲ့တော့9ရက်6ရက်လောက်ထိစောင့်ကြည့်ရမယ်ဆိုတော့ရွေးကောက်ပွဲကျင်းပကို3-4ရက်ပဲလိုတော့တဲ့အချိန်မှာတော့ဒီမဲစင်းကအခုတည်းကအပိတ်တထွက်မလာနိုင်ဘူးပေါ့အဲ့တော့မဲစင်းမတိုင်ခင်မှာမဲစင်းထွက်ပြီးပြီပေါ့ဒါပေမဲ့ဒီတိုင်ငယ်မှာတက်တေကံကပ်ပြားတွေထုတ်ပေးနေတယ်အဲတက်တေကံကပ်ပြားထုတ်ပြီးတဲ့အတွေ့အကြုံကိုပြောပြပေးပါအောင်ရှင်
အဲ့ဒီဥစ္စာကတကယ်ကိုအကြီးဆုံးပြဿနာပဲငကိုတော့ဆိုလဲကျွန်တော်တို့ကြိုပြီးတော့မှဟိုပြောထားတာနေရှိတယ်ပေါ့နော်ဒါကြီးကဥပဒေနဲ့မညီညွတ်ဘူးပါညာဆိုတော့အခုဒီရက်ပိုင်းနေကျွန်တော်တို့လေ့လာကြည့်တယ်ဟုတ်ပြီခုနတော့ဟိုဒေါက်ကင်ဆုံးဝင်းပြောသလိုပဲအဲ့ဒီမဲလက်မှတ်ကတ်မဲ့အချိန်ရောက်နေပြီမကတ်ဘူးဟုတ်မဲလက်မှတ်မကတ်သေးဘူးဆိုရင်ခုနတော့တက်တေကံလက်မှတ်ကဘယ်စည်ရင်းတွေကိုအခြေပြုပြီးတော့သူထုတ်ပေးသလဲအဲ့တော့ဘယ်စည်ရင်းကိုအခြေပြုပြီးတော့ထုတ်ပေးသလဲတကယ်တကယ်ဖြစ်ရမယ့်ဟာကသူမဲလက်မှတ်ထုတ်ပေးတဲ့ဟာကိုကျွန်တော်တို့ဟိုအပြစ်မပြောခဏထားလိုက်ပါဦးเนาะထုတ်ပေးမယ်ဆိုရင်တော့မဲလက်မှတ်တွေကတ်ပြီးတော့မှအားလုံးကလည်းသိပြီဆိုရင်ဒီထဲမှာပါတဲ့လူတွေကိုမဲလက်မှတ်တွေနဲ့တက်တေကလက်မှတ်တွေနဲ့ဒါထုတ်ပေးမယ်အဲ့ဒီစင်ကိုသွားရမယ်ဒါပေမဲ့အဲ့ဒါမရှိဘဲနဲ့သူတို့ဖာသာသူတို့လုတ်ထားတဲ့ဟာနဲ့သူတို့လုတ်လိုက်တယ်အဲ့မှာပြဿနာတစ်ခုနောက်ဒုတိယပြဿနာတစ်ခုကအဲ့ဒါပိုဆိုးတယ်သူတို့ဟိုကော်မရှင်ရဲ့ညွှန်ကြားချက်ကအမျိုးမျိုးအထွေထွေဖြစ်နေတယ်နေရာတိုင်းမှာဖြစ်နေတော့ဥတည်အေးကတရားဝင်ဘာပြောထားလဲဆိုတော့ဒီတက်တေကလက်မှတ်တွေကိုကျွန်တော်တို့လိုက်မဝေပါဘူးနောက်ပြီးတော့မှဘသူကနေပြီးတော့မှဟိုပေးပါဆိုပြီးတော့မှလာပြီးတော့တောင်းရင်လည်းသူတို့မပေးပါဘူးကိုယ်တိုင်ရုံးမှလာပြီးတော့ထုတ်ယူမှပေးပါမယ်ဆိုပြီးတော့မှသူပြောတာရှိတယ်ဒါပေမဲ့အခုလက်တွေ့မှာကြတော့အဒီမြောက်ကလာတို့ဘာလို့မှဆိုရင်တိန်တဲ့ဆင်သူကလိုက်ဝေပေးတယ်အကုန်လုံးအဲ့ဒါလည်းရှိတယ်တချို့နေရာမှာကြတော့ဟိုသွားမဝေပေးဘူးသူတို့ကထုတ်ပေးတာပေါ့အဲ့ဒီမှာလည်းကိုစားသွားယူတာရှိတယ်မိသားစုတစုအတွက်ကိုတယောက်တည်းနဲ့ကိုသွားယူတာတွေလည်းသူတို့အကုန်လုံးခွင့်ပြုတာပဲအဲ့မှာပို့ပြီးတော့ဆိုးတာကတော့ကျွန်တော်တို့တက်တဲ့အထောက်ထားတွေရထားတယ်အဲ့မှာလူနာမည်တစ်ခုပေါ့ဥမာကျွန်တော်အောင်မြစ်ပေါ့အောင်မြစ်ဆိုတဲ့နာမည်နဲ့ဒီလိပ်စာနဲ့အတူတူပဲမဲလက်မှတ်3ဆောင်အထိတူနေတာတွေ့တယ်အဲ့တူနေတဲ့ဟာကအတိပယ်ကဘာလဲဆိုတော့ဘယ်မှာမတူဘူးလဲဆိုတော့မဲစင်းနံပါတ်မှာတော့မတူဘူးမဲစင်းနံပါတ်မှာမတူဘူးဆိုတော့တနေရာမှာ39ဖြစ်တယ်တနေရာမှာ41ဖြစ်တယ်တနေရာမှာ44ဖြစ်တယ်အတိပယ်ကတော့မဲစင်းထဲမှာကျွန်တော်နာမည်က3ခါပါတယ်ဆိုတဲ့အတိပယ်ပဲအဲ့တော့တချို့တော့အဲ့ဒီဘာလဲကော်မရှင်အဖွဲ့ဝင်တွေကသူကယူးတယ် တို့လုတ်ထားခိုင်းတဲ့နေရာဘယ်လိုလုတ်ထားခိုင်းလဲဆိုတော့အဲ့ဒီစီးရင်ဒီအကုန်လုံးစီးမှာပါတဲ့ဟာဒီအကုန်လုံးကိုတက်တဲ့ကလက်မှတ်ကပ်ပြားလေးတွေမှာအကုန်လုံးဖြည့်ပြီးတော့လက်မှတ်ထိုးပြီးတော့သူကရှောက်ပြီးတာဆိုတော့တယောက်တည်းကိုပဲဥမာဒေါကင်ဆိုးဝင်းနာမည်နဲ့၃ခုပါရင်လည်းသူကဝေပလိုက်တာပဲဒါဘယ်လိုပြဿနာပေါ်လာမလဲဆိုတော့တို့ဟိုမတွေးမိကြလို့ပေါ့နော်အဲ့တော့မဲပေးမဲ့ငွေမရှိတဲ့လူတယောက်နှစ်ယောက်ကိုသူမဲလက်မှတ်ပေးလိုက်တာနဲ့ဟိုလူကအလွယ်တကူမဲယုံကိုသွားပြီးရင်ကြည့်လိုက်မယ်မဲစင်းမှာပါတယ်လေပြီးနောက်ဒီနာမည်သူတိုက်ဆိုင်လို့မရဘူးဟိုမှတ်ပုံတွေလည်းစစ်ခွင့်မရှိဘူးဆိုတော့ခါတော့မဲကိုသူပေးလိုက်တော့မှာပဲအဲ့ဒီနီးနဲ့ပြဿနာပေါ်နိုင်တယ်ပြဿနာပေါ်နိုင်တဲ့ဟာအတွက်ကိုနောက်ထပ်ကြီးကျယ်တဲ့ဟာကျွန်တော်တို့ကဘာပြန်စဉ်းစားမိလဲဆိုတော့နေရာတိုင်းမှာမဲစင်းပို့နေတဲ့မဲစင်းတွေပေါ့အများကြီးရှိတယ်ဆိုတော့ NLD ကလည်းကန့်ကွက်ထားတယ်ဒါအတော်ချောက်ဆရာကောင်းတယ်ဆိုပြီးတော့မှာပေါ့နော်နမူနာအဖြစ်ဆိုရင်ဒီတောင်းကလာမဆိုရင်ရှိတဲ့လူက8000လောက်ပဲရှိတယ်ပို့နေတဲ့လူက9000လောက်တော့ဖြစ်တယ်ချောက်ဆရာကြီးတိုင်းကရှိတဲ့လူထက်တော့သူကပိုများနေတယ်ဆိုတော့အဲ့ဒီမဲစင်းတွေထဲမှာပါတဲ့လူတွေအတွက်လေကိုယ်ကတော့တက်တဲ့ကလက်မှတ်တွေဆိုတာက ready ပြင်ထားပြီဘာလို့တပေးမလဲတစီတွေသွားပေးမလားဝိညာဉ်တွေသွားပေးမလားဘာလို့ပေးမလဲသူတို့ကတော့ထေချာပုံထားပြီဆိုတော့အဲ့ဒီဥစ္စာပြဿနာတွေအများကြီးရှိတယ်ဒါက၈တရက်နှစ်ဆိုပို့ပြီးတော့တည်တာလာအောင်ပဲအခုကတော့ပြောသလိုဆိုမဲစင်းကလည်းမထုတ်ပြန်နိုင်သေးဘူးဒါပေမဲ့မဲလက်မှတ်တွေကတော့သူတို့စိတ်ကြိုက်ပေးနေပြီစိတ်ကြိုက်ပေးနေပြီဒါကတော်တော်လေးကိုဟိုရွေးကောက်ပွဲမှန်မှန်ကန်ကန်ဖြစ်ဖို့အတွက်ကိုအဟံတာဖြစ်စေတဲ့ကိစ္စလို့ထင်ပါတယ်
ဟုတ်ကဲ့ဒါကတော့ဟိုတက်တဲ့ကလက်မှတ်ထုတ်တာပေါ့နော်အခုဆရာလည်းတက်တဲ့ကလက်မှတ်တွေထုတ်ပြီးပြီဆိုတော့ဆရာတက်တဲ့ကလက်မှတ်ကလေးအကြောင်းပြောပြပါအောင်ဆရာရဲ့
တက်တဲ့ကလက်မှတ်ကကျွန်တော်တို့ကကိုယ်စလဲနဲ့သွားထုတ်လို့ရတယ်ထုတ်ပြီးတော့ကျွန်တော်ရတယ်ရတယ်တက်တဲ့ကလက်မှတ်လေးတွေကဟောလေဟောနာမည်မှားတာလည်းရှိတယ်နာမည်အတိအကျမရှိမိဘနာမည်မှားတာလည်းရှိတယ်ဒါတွေအကုန်လုံးကတော့ကျွန်တော်ထင်တယ်ဘာမှသိအများကြီးတော့အရေးကြီးမှာတော့မဟုတ်ဘောလေဒါပေမဲ့ကျွန်တော်တို့ဒီလူတွေမဲထည့်တဲ့ခါမှာဟောကျွန်တော်တို့ကဟောတယောက်ချင်းတန်းစီဖို့လကောင်းကိုယ့်အချိန်မှာကိုယ်သွားကြမောမိသားစုတွေသွားကြမယ်ဟောသွားကြမယ်ထည့်တဲ့ခါကျတော့ခုနကလေကျွန်တော်တို့စောစောပိုင်းကကြားခဲ့တာပေါ့ဟောပြည်မြို့မှာပေါ့သူတို့စားမလို့လှုပ်ကြည့်တာမှာဒီမဲလက်မှတ်ဒီမှာတစိမ့်တုံနှိမ့်လေတော့အောက်ထိပေါက်သွားတယ်မှင်းနေပြောင်းသွားတယ်မှင်းယူအဲ့ဒီကိစ္စအတွက်ကိုအာမင်းများစုံစမ်းမှုလုပ်တော့အာမင်းယူတော့ကိစ္စမရှိပါဘူးလေသူတို့ဟောဒီအတွက်ကအရေးမပါဘူးပေါ့နောက်တစ်ခုကမှင်းယူတဲ့အတွက်ကိုနောက်ထပ်3-4ခါလောက်ပေါ့လေ5-6ခါလောက်နှိမ့်ထားပြီးတော့ပြီးရင်တော့အဆင်ပြေမှာပဲအဲ့တော့ပြည်မယ်လို့သူပြောတယ်ကျွန်တော်တို့ကအဲ့လိုမျိုးစကားတွေကြတော့သိမကောင်းဘူးပေါ့လေဟောကျွန်တော်တို့ဒီလိုလှုပ်ကြည့်ပြီးပြင်ပြီးတော့နှိမ့်ကြည့်ပြီး5-6ခါနှိမ့်ကြည့်လိုက်တဲ့အခါမှာအဆင်ပြေသွားပါတယ်ဒါကြောင့်ဓာမျိုးတွေ့ပါတယ်လို့ပြောရမယ်ဟာဖြစ်ရင်ဖြစ်သွားမှာပဲဆိုတဲ့ဟာမျိုးကသူတို့တော်တော်လေးကိုနော်ဒါကတော့တာဝန်မယူတဲ့အပိုင်းမဟုတ်ဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်ကျွန်တော်တို့ပြောတဲ့အတိုင်းပါလေခုနပြောတာအချက်နှစ်ချက်ကျွန်တော်ပြောရပထမအချက်ကကျွန်တော်တို့ကတကယ်တော့ကိုယ်စားလေးနဲ့မယူရဘူးဆိုတော့သွားယူတယ်။အဲ့တော့ဒီမဲအတွက်ကိုလည်းသူတို့တာဝန်ယူတဲ့ခြင်းမရှိဘူးဆိုတဲ့ဟာလေးတွေဖြစ်မြင်လာတော့ဒီ free and fair เนาะဒါတော့တည်ငြိမ်တဲ့ရွေးကောက်ပွဲဘယ်လိုပဲဖြစ်ဖြစ်ဒီအောက်ချိန်မှာတော့ပြဿနာအများကြီးကိုသူတို့ဖန်တီးနိုင်သေးတယ်လို့ကျွန်တော်ယူဆတာပေါ့
တော့အမြင်ကတော့မားသွားတယ်လွဲသွားတယ်ဆိုရင်မဲပေးတဲ့သူအနေနဲ့ဒီမဲလက်မှတ်အပူတစ်ခုကိုထပ်ပြီးတောင်းလို့ရတယ်
တောင်းခွင့်ရှိတယ်
တောင်းခွင့်ရှိတယ်ပေါ့ तू အခွင့်ရေးရှိပြီးသားဒါမဲ့တစ်ဖက်မှာလည်းပဲဘယ်လိုရှိလဲဆိုတော့ဟိုမဲယုံတွေကိုပေးထားတယ်မဲလက်မှတ်အပူတွေကုန်သွားတဲ့အတွက်ကြောင့် तू ကမပေးနိုင်ဘူးလို့လည်းပြောလို့ရတဲ့အနေအထားမျိုးရှိတယ်။အဲ့တော့ကျွန်တော်ကတော့မဲဆန္ဒရှင်တွေကိုကျွန်တော်အကြံပေးချင်တာကတော့ကျွန်တော်ကအဲ့ဒီတစိတုံးနှိမ့်တဲ့နေရာမှာဟိုတော်တော်လေးကိုသတိထားပါနော်။နောက်ပြီးတော့တတ်နိုင်သမျှမမားအောင်ဂရုစိုက်ပေးပါ။ဒါပေမဲ့တကယ်လို့အကယ်၍မှားခဲ့ရင်လည်းပဲဒီမဲလက်မှတ်အပူမဖြစ်မနေပြန်တောင်းပြီးတော့နော်တစိတုံးပြန်နှိမ့်ပြီးတော့မှဒီမဲစာရွက်ကိုမဲပုံးထဲကိုထည့်ပါ။မဟုတ်လို့ရှိရင်ကိုယ့်ရဲ့မဲဟာပေးခဲ့တော့လည်းပဲပင်မဲဖြစ်သွားနိုင်တာကိုခေါင်းထဲမှာထည့်ဖို့လိုအပ်ပါတယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ပါဆရာကူတလောသတင်းတွေကြားနေရတာပေါ့လေခုပေးခဲ့တဲ့ဘက်ကလည်းဟိုဒီ NLD ကိုယ်စားလှယ်လောင်းတယောက်ဓာတ်နဲ့ခုတ်ခါရတဲ့ဦးနိုင်ငံလင်းအခုနောက်ထပ်လည်းထပ်ပြီးတော့အဲ့လိုမျိုးအတွေ့အကြုံတွေကြားနေရတယ်ဆရာအဲ့ဒါအဲ့ဒါလည်းပတ်သက်ပြီးဆရာဗာများထပ်ပြီးပြောချင်ပါသေးတယ်ဆရာ
မူဦးဘင်မှာပေါ့လေမူဦးဘင်မှာအဲ့ဒီရွာလေးမှာဒီဒေါက်တာတန်စင်လာဆိုတဲ့ပုဂ္ဂိုလ်သူက NLD နဲ့ပတ်သက်မဲဆွဲနေပြောနေခြင်းမင်းလား NLD ဆိုတော့ကြည်ရောအုပ်ချုပ်ရမှုကဟောဒီမော့ရိုက်တာ
ဝင
်ရိုက်တာလေအဲ့ဒါလေးလည်းကြားရတယ်အဲ့ဒါပြီးတော့ဟောမြို့တဲ့ဈေးတဲ့မှာပေါ့ဈေးတဲ့မှာစီဗင်ကဝင်တယ်စီဗင်ဝင်ပြီးတော့စီဗင်ကပြောတယ်မင်းတို့ NLD အလံမထောင်ရဘူး NLD စတစ်ကာရင်မကတ်ရဘူးအဲ့ဒါစစ်ကာကတ်မယ်အလံထောင်မယ်ဆိုဈေးမှာဈေးမရောင်းရဘူးဆိုပြီးတော့သူက အာနာနဲ့ချင်းချောက်လာတယ်ရှိတယ
်ဟုတ်ကဲ့အခုလောလောဆယ်ပေါ့လေဒီ NLD ဘက်ကလည်းပေါ့ NLD ဘက်ကလည်းသူ့လူတွေသူထင်းထင်းသင်းသင်းဖြစ်အောင်ရန်ဦးရန်ချင်းမတုံနှင်းမှုဆိုပြီးတော့ကြေညာချက်တွေထုတ်ပါတယ်အဲ့တော့ဒီပြည်ခိုင်မျိုးပါတီအနေနဲ့ကလည်းဒီရွေးကောက်ပွဲနှိကလာတဲ့အမြသူတို့ရဲ့စီယုံရေးဟိုတကယ်အရှိန်အဟုန်မြင့်နေတာပေါ့နော်အဲ့တော့ရခိုင်ပြည်နယ်ဘက်ကဒီစီယုံရေးနဲ့ပတ်သက်ပြီးတော့တော်တော်များများလေးဝေဖန်တာနေကြားနေရပါတယ်ဆရာဦးစီသူအမြင်ဘယ်လိုလူစပါလဲ
ရခိုင်ပြည်နယ်ဘက်မှာဆိုရင်ထူးခြားတာတစ်ခုကတော့ရမဝဒီဆရာတော်ဆိုတဲ့ဥစ္စာကသူကမျိုးစောက်ဥပဒေအောင်ပွဲလုပ်တဲ့အချိန်မှာအဲသူကနေပြီးတော့မှအဲ့ဒါသူပြောတယ်။ဘာလို့ဆိုဒီသမရကြီးကဒီမျိုးစောက်ဥပဒေတွေကိုဒါအတီးပြုတ်ပေးခဲ့တဲ့အတွက်သူ့ကိုပြန်ပြီးတော့ကျေးဇူးဆက်တင်ပါတယ်ဆိုပြီးတော့မှအဲ့ဒါမျိုးတွေပြောတာတွေရှိတယ်။ဆိုတော့ဒါကတော့ဟိုကောင်းတဲ့ကိစ္စတွေမဟုတ်ဘူးပေါ့။အဲ့တော့ခုနကတော့ဟိုပြောတယ်မဲဆွယ်စည်းရုံးနဲ့စီမှာဖြစ်ပွားလာတဲ့အမှုခင်းနေတဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဟိုဘက်လိုက်တာမဟုတ်ဘူးဟိုဖြစ်ရင်ဖြစ်တဲ့အတိုင်းပြောရမှာပေါ့နော်ဘယ်ဘက်ကမှလိုက်ဖို့တော့မရှိပါဘူးအဲ့တော့ဒေါ်ဆန်းစုကြည်ပြောတဲ့မှတ်တမ်းတစ်ခုမှဆိုရင် तू ကဘာပြောလဲဆိုတော့အားလုံးပေါင်းကော်မရှင်နဲ့ဒီသက်ဆိုင်ရာအာဏာပိုင်တွေကိုတိုင်ကြားတဲ့အမှုပေါ်မှာ100လောက်ရှိတယ်အဲ့100ထဲမှာ NLD ကအတိုင်ခံရတာနှစ်မှုရှိတယ်အဲ့နှစ်မှုကလည်းမခိုင်လုံတဲ့ခါကျတော့သူ့ကသူပြန်ပြီးတော့နောက်ဆုတ်သွားတာပေါ့အဲ့ဒါကို तू ပြောတယ်ပြောတဲ့ခါကျတော့ဟိုဒါကဘာကိုအဓိပ္ပာယ်ဆောင်ကလေးဆိုတော့ဒီအတိုက်ခံပါတီကြီးတစ်ခုအနေနဲ့ဒီမတော်မတရားပြုမှုတွေကိုခံရတယ်အဲ့ဒါကိုသူတို့တွေကဥပဒေကြောင်းရဖြည့်ရှင်းမှုကြိုးစားရတယ်ဆိုတဲ့ဟာမျိုးပေါ်တယ်။ပေါ်တော့ကျွန်တော်တို့နိုင်ငံတကာကိုကြည့်လိုက်တော့လေအလားတူဟာမျိုးကိုကျွန်တော်တို့အမြဲတွေ့ရလေရှိတယ်။ဆရာတို့လည်းသိမှာပဲ
။
အာဏာရပြီးသားဒါတာပါတီတခုအာဏာရပြီးသားအဖွဲ့အစည်းတခုကရုပ်ောက်ပွဲကာလမျိုးတွေမှာသူတို့အာဏာဆက်ပြီးတော့လက်လွတ်မသွားဘူးအတွက်အာဏာနဲ့ပေါင်းပြီးတော့မှဟိုပြုကျင့်မှုတွေပေါ်တော့အဲ့ဒါမျိုးတွေခုနကတော့ဆရာပြောတဲ့စီပင်ဆိုင်ရာကိစ္စတွေခုနကတော့ဘိုလ်လုံးကွင်းကိုပေးမသုံးတဲ့ကိစ္စတွေအဲ့လိုမျိုးတွေကအများကြီးဟာရှိစမြဲပဲ။
ဟုတ်ကဲ့ပါအခုသမရာကြီးဦးသိန်းစိန်နာမည်ကိုသုံးပြီးတော့ပြည်ခိုင်ပြိုးကနေပြီးတော့ဟိုစီယုံရေးလုပ်နေတာဟိုမြင်နေရကြားနေရတယ်ပေါ့နော်အဲ့တော့ဒါတရရံမျိုးသိန်းတွေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်မြင်ကတော့ခုနပြောသလိုပေါ့ဆရာတို့ခုနဆွေးနွေးတဲ့အပိုင်းတွေပါဆက်ဆက်ရင်ကျွန်တော်တို့ကဘာတွေကိုတွေ့နေရလဲဆိုတော့အစိုးရဝန်ထမ်းတွေနော်အစိုးရနဲ့ပတ်သက်တဲ့လူတွေကလည်းဒီဟိုအာဏာရပါတီဘက်ကနေဟလာတိုက်ရိုက်တော်လကောင်တွယ်ဝိုက်တော်လကောင်ရက်ပြီးတော့အပြည်သူလူထုကိုဖိအားပေးတာတွေနော်ပြည်သူလူထုကိုဆွဲဆောင်တာတွေလုပ်နေတာကိုတွေ့ရတယ်။အဲ့ဒီလိုဖြစ်လာရတဲ့အကြောင်းတွေရဲ့ဇင်းမြစ်ကိုကျွန်တော်ပြန်ကြည့်တဲ့အခါကျတော့ခုနပြောသလိုအစိုးရအဖွဲ့မှာတာဝန်ယူထားတဲ့သူတွေဟာနော်အဲ့ဒီသူတို့တာဝန်ထမ်းဆောင်တဲ့ကာလမှာပါတီလုပ်ငန်းတွေမှာမပါရဘူးဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အချက်ကိုမလိုက်နာတဲ့အတွက်ချိုးဖောက်တဲ့အတွက်ကြောင့်လို့ကျွန်တော်ကမြင်ပါတယ်
ဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခင်မောင်ညိုရဲ့စာရေးဆရာစီဦးစီသူအောင်မြင့်နဲ့နိုင်ငံရေးကိစ္စပုဂ္ဂိုလ်ဒေါက်တာရန်မြို့သိန်းတို့ကျေးဇူးအများကြီးတင်ပါတယ်ရှင်။ဟု
တ်ကျေးဇူးတင်ပါ
ကျေးဇူးတင်ပါ
ကျေးဇူးတင်ပါတ
ယ်။ရွေးကောက်ပွဲစကားဝိုင်းမှာရှင်ခရော့ Internews နဲ့ VOA မြန်မာပိုင်းတို့ပူပေါက်တဲ့ရွေးကောက်ပွဲသတင်းကိုတင်ပြပါမယ်။ကိုအောင်ရဲမမောင်နဲ့မကျဲပြားတို့ကတင်ဆက်ထားပါတယ်ရှင်။
လာမယ့်ရှိရဲ့ရွေးကောက်ပွဲနေ့မှာမတန်ဆန်းနေမဲပေးတဲ့အခါမှာကုညီပေးမဲ့စေနာဝန်ထမ်း300ကျော်ကိုထရှိပေးမယ်လို့မတန်ဆန်းအဖွဲ့အစည်းတစ်ခုဖြစ်တဲ့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကပြောပါတယ်။အဲ့ဒီစေနာဝန်ထမ်းတွေကိုရန်ကုန်တိုင်း AR တိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်တွေကမြို့နယ်10ခုကမဲရုံ100ကျော်မှာနေရာချထားပေးမှာပါ။မတန်ဆန်းအမျိုးအစားအားလုံးအတွက်ကုညီရမယ့်နီလန်းပုံစံတွေကိုရွှေမင်းသားဖောင်ဒေးရှင်းကအကူအညီပေးမဲ့စေနာဝန်ထမ်းတွေကိုတင်ထားပေးပြီးဖြစ်ပါတယ်။မဲပေးမဲ့နေ့မှာမဲယုံနေရှိစီတန်းတဲ့အချိန်မှာအတက်နိုင်ဆုံးမတန်ဆွမ်းတွေကိုဦးစားပေးဖို့သက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်နဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုပါမေတ္တာရက်ခံထားတယ်လို့ဦးမြတ်သူဝင်းကဆိုပါတယ်။မတန်ဆွမ်းတွေကိုယ်တိုင်ကလည်းမဲပေးခြင်းစိတ်ရှိအောင်လို့ကိုသူတို့တွေရဲ့အိမ်တွေကိုသွားပြီးတော့စီယုံနာတွေနဲ့မဲဆန္ဒရှင်အသိပညာပေးရေးတွေကိုပြီးခဲ့တဲ့အောက်တိုဘာလတည်းကဖောင်ဒေးရှင်းကပြုလုပ်ပေးနေတာပါ။တနိုင်ငံလုံးမှာမတန်ဆန်းဥယျာဉ်23သိန်းကျော်ရှိတယ်လို့2015ခုနှစ်ပြည်လုံးကျွတ်သကောင်စီရင်ကိုအခြေခံပြီးတော့ရွှေမင်းသားဖောင်ဒေးရှင်းကပြောပါတယ
်စနမဲလက်မှတ်တွေမှာပါတီရဲ့အလံတစိမ့်အယောင်အဖြူနေရာမှာအဝါရောင်အဖြစ်ပြောင်းလဲပါရှိမယ်လို့ပြည်လုံးကျွတ်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်စနမဲလက်မှတ်တွေအတူမလုံနိုင်ဘူးရွေးကောက်ပွဲမှာအသုံးပြုမဲ့မဲပြားဆောင်ရွက်တွေကိုအဝါရောင်အသုံးပြုထားတဲ့အတွက်အခုလိုပြောင်းလဲလာရတာဖြစ်တယ်လို့ကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးတူဦးဖြစ်တဲ့ဦးဆိုင်ကျော်သူကပြောပါတယ်အဲ့ဒီစနမဲလက်မှတ်စကူအဝါရောင်တွေကိုအင်ဒိုနီးရှားနိုင်ငံကမှာယူတင်သွင်းပြီးတော့ပြည်ညာရေးဝန်ကြီးဌာနကပုံနှိပ်ပေးထားတာပါ2015အထွေထွေရွေးကောက်ပွဲမှာရှင်ပြိုင်ရွေးကောက်ခံကြမဲ့ပါတီပေါင်း60ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်300ကျော်ရဲ့အလံတစိမ့်လိုဂိုပေါင်း400နီးပါးရှိပါတယ
်ချင်းပြည်နယ်မှာမဲယုံဝန်ထမ်းတွေအဖြစ်တာဝန်ယူရမဲ့ပြည်ညာရေးဝန်ထမ်းတွေစီကနေရွေးကောက်ပွဲအတွက်ဆိုပြီးတော့လစာငွေတွေကနေငွေကြက်1000စီကိုပြည်ညာရေးမှူးရုံးကဖြတ်နေပါတယ် ဟာခမြို့နယ်မှာမဲရုံဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်မဲ့ဝန်ထမ်း600ကျော်ရှိပြီးတော့ဒီလိုမျိုးငွေကြက်တထောင်စီအဖြတ်ခံရတာဟာအဲ့ဒီဆရာမတွေကိုထမင်းကျွေးဖို့ဖြစ်ပါတယ်လို့ဟာခမြို့နယ်ပညာရေးမှူးခွန်လင်ထမ်းကပြောပါတယ်။အထကနှစ်ကယ်ဆယ်ရေးစခန်းမှာမဲရုံတာဝန်ခံကျောင်းဆရာတဦးကဒီသတင်းကိုအတည်ပြုပါတယ်။ဒါပေမဲ့ဒီဝန်ထမ်းတွေအတွက်ထမင်းစရိတ်အဖြစ်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကလူတဦးအတွက်တရက်3000စီပေးဖို့ပြောထားတယ်လို့သိရပါတယ်။ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အနေနဲ့ဝန်ထမ်းတွေအတွက်နေအတွက်စရိတ်ကိုပေးထားပြီးဖြစ်ပြီးတော့ဝန်ထမ်းတွေစီကိုရောက်မရောက်ကတော့ရွေးကောက်ကော်မရှင်နဲ့သက်ဆိုင်တယ်လို့ပြောပါတယ
်။တစ်ဆက်တည်းမှာပဲချင်းပြည်နယ်မှာလမ်းမဆက်သွယ်ရေးအဆင်ပြေမှုတွေရှိတာကြောင့်တက်မတ်ရဲ့အတွင်းမှာမဲဆွယ်စည်းရုံးမှုတွေမပြီးနိုင်ဘူးလို့ချင်းတိုင်းရင်းသားပါတီတွေကပြောပါတယ်။ချင်းပြည်နယ်မှာအောက်ကလကမိုးတဲထန်စွာရွာပြီးတော့မြေပြိုမှုတွေကြောင့်လမ်းတွေပျက်စီးခဲ့ရပါတယ်။စိုက်ကယ်တွေနဲ့စည်းရုံးရေးဆင်းရတာများပြီးတော့အချို့ရွာတွေစီကိုနောက်ကျပြီးတော့ရောက်သွားတဲ့အတွက်စည်းရုံးကာလရပ်ပေါင်း60ဟာလုံးဝမလုံလောက်ဘူးလို့ဟာခမြွနဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီစည်းရုံးရေးမှူးတင်ရိုင်းရယ်ကပြောပါတယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီအတွင်းမှူးစလိုင်းကျဲအိုဘီထောင်းကလည်းတရွာနဲ့တရွာသွားဖို့တရက်ခန့်အချိန်ပေးရပြီးတော့ပါတီမူဝါဒလွတ်တော်ကိုယ်စားလှယ်နောက်ခံသမိုင်းကြောင်းနဲ့အရေးချင်းတွေကိုပြောပြဖို့အချိန်မလောက်ဘူးလို့ဆိုပါတယ်။ဒါကြောင့်ပါတီတွေဟာသူတို့ရောက်နိုင်တဲ့ဒေသတွေကိုစာပို့တာပါတီရဲ့ကိုယ်စားပြုကိုယ်စားလှယ်တွေဆီလွတ်တာတွေကိုလုပ်နေကြရပါတယ
်။တိဘောမြို့နယ်ပြည်နယ်လွတ်တော်မဲဆန္ဒနဲ့အမှတ်1ကနေဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနန်းဆန်းဆန်းအေးကိုမဲထည့်ရမယ်မဲလက်မှတ်တွေမှာအစွန်အထင်အမှတ်သားတွေပါနေလို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်စာတင်ထားတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်မှတာဝန်ရှိသူတွေကပြောပါတယ်။ကြိုတင်မဲ့ထွက်သွင်းမှုတွေနဲ့ပတ်သက်ပြီးလို့စောင့်ကြည့်ကြရမှာအခုလိုမျိုးအစွန်းအထင်းနဲ့အမှတ်သားတွေပါတဲ့မဲလက်မှတ်တွေကိုတွေ့ခဲ့တာဖြစ်တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းနန်းဆန်းဆန်းအေးကပြောပါတယ်
။ဒီမဲစောင့်တဲ့အုပ်မှာဆိုရင်10ရက်12ရက်လောက်ကဒီမရဲ့နာမည်တက်တဲ့မှာမင်းအဆက်လေးတွေရှိနေပေါ့အဆက်ကနည်းနည်းကြီးတယ်အဲ့ဒါလည်းရှိတာတွေ့ရတယ်ပေါ့ဒီမတို့လူလည်းတွားကြည့်တယ်သူလည်းတွေ့ခဲ့တယ်တပ်ပုံရိုက်ခဲ့တယ်ဟုတ်တယ်
ကောက်ပွဲဥပဒေတွေအရကတော့မဲလက်မှတ်တွေမှာအစွန်းအထင်အမှတ်သားတွေပါနေရင်ပယ်မဲ့အဖြစ်သတ်မှတ်ခံရမှာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းရွေးကောက်ပွဲအရာရှိဦးနှစ်ဆန်းဦးကတော့ပြည်နယ်ကော်မရှင်စီကိုတရားဝင်တိုင်ကြားစာအခုထိမရောက်သေးဘူးလို့ဆိုပါတယ်။ကန့်ကွက်စာအချိန်မီရောက်မယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ကိုပြန်ပြီးတင်ပြပေးမှာဖြစ်ပြီးတော့မဲဆန္ဒရှင်တွေအနေနဲ့ကလည်းမဲလက်မှတ်တွေမှာအစွန်းအထင်တွေဖြစ်နေလို့ရှိရင်သက်ဆိုင်ရာရဲကြီးကော်မရှင်တွေရဲ့မဲယုံတွေကိုအကြောင်းကြားပြီးလဲလှယ်လို့ရတယ်လို့ပြောပါတယ်။
ကြားပြီနယ်ကကြေးရွာရက်ွက်တချို့တွေမှာရွေးကောက်ပွဲမတိုင်ခင်နှစ်ရက်လိုမှာမဲဆန္ဒရှင်တပ်သေးကန်လက်မှတ်တွေထိုးပေးမယ်လို့သိရပါတယ်။တနိုင်ငံလုံးတိုင်းတာနဲ့မဲဆန္ဒရှင်တပ်သေးကန်လက်မှတ်တွေကိုနိုဝင်ဘာလ1ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အထိထုတ်ပေးတော့မှာဖြစ်ပါတယ်။ငွေတောင်အုပ်စုဒေါ်ငန်ရောက်ကြေးရွာအုပ်ချုပ်ရေးမှူးဦးဂျိုးစပတ်က1ရက်နေ့ကလေးကထုတ်ပေးလိုက်ရင်လက်မှတ်ပြောက်သွားမှာစိုးတဲ့အတွက်ကြောင့်မလို့9ရက်နေ့မှာထုတ်ယူကြဖို့တိုက်တွန်းလာခြင်းဖြစ်တယ်လို့ပြောပါတယ်။ဒေသခံတွေကတော့တပ်သေးကန်လက်မှတ်နောက်ကျပြီးမှထုတ်ပေးမဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတချို့လည်းရှိနေပါတယ်။ရိုက်ကော်မြို့နယ်ကော်မရှင်အတွင်းမှူးဦးမြတ်တန်ကတော့ဒေါ်ငန်ရောက်ကြေးရွာမှာလူဦးရေနည်းတာကြောင့်လက်မှတ်တွေကို၂ရက်အတွင်းအပြီးထုတ်ပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ရိုက်ကော်မြို့နယ်ကထင်းငါလျာကြေးရွာနဲ့ဒီမော့ဆိုးမြို့နယ်ညောင်ကုန်းကြေးရွာတွေမှာလည်းမဲဆန္ဒရှင်တပ်သေးကန်ကပ်ပြားတွေမထုတ်ပေးရသေးပါဘူး။ကြားပြီးနယ်မှာမဲယုံပေါင်း229ယုံဖွင့်လှစ်ထားမှာဖြစ်ပြီးတော့မဲပေးနိုင်မဲ့မဲဆန္ဒရှင်ပေါင်း2သိန်းခွဲကျော်ရှိပါတယ်။
အစီအစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးတွဲတင်ဆက်ပေးခဲ့တော့ပါရှင်။ခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင
်။နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့မြန်မာလူတော်ရွေးကောက်ပွဲတွေဟာတကယ်ကိုပဲချို့ယွင်းအားနည်းချက်တွေနဲ့ပြည့်နေတယ်လို့လူ့အခွင့်အရေးလေးလာဆောင်ကြီးအဖွဲ့ HRW ကပြောလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကျရင်မဲဆန္ဒရှင်တွေလူတန်းရှည်ကြီးနဲ့တန်းစီမဲပေးကြတာကအခြေခံအားဖြင့်အပြည့်အနာစာရုံးနဲ့ပြည်နေတဲ့ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတအောင်လုပ်ပြီးမှာမဟုတ်ဘူးလို့ HRW ရဲ့အခြားဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်ရွေးကောက်ပွဲကျင်းပဖို့၄ရက်ပဲလူတော့တဲ့အချိန်ဒိုမာလာ၄ရက်နေ့ HRW ရဲ့ထုတ်ပြန်ချက်ထဲမှာအဲဒီလိုဝေဖန်ထောက်ပြထားတာပါရုရှားသမ္မတဗလာဒီမီယာပူတင်ဟာတူရကီသမ္မတ Recep Tayyip Erdogan ကိုဒီကနေ့တယ်လီဖုန်းဆက်ပြီးဆီးရီးယားရေးဆွေးနွေးကြတယ်လို့ရုရှားသမ္မတယုံကပြောပါတယ်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားဖို့နှစ်နိုင်ငံခေါင်းဆောင်တွေအဆင်သင့်ပဲလို့လည်းဆိုပါတယ်တိုင်ဝမ်သမ္မတမဟာရင်ကျောင်းနဲ့တရုတ်သမ္မတရှီချင်းပင်တို့စနေနေ့ကျရဲ့စင်ကာပူနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ဒါဟာဖြင့်1949ခုနှစ်မှာနှစ်နိုင်ငံကွဲသွားပြီးတဲ့နောက်တိုင်ဝမ်နဲ့တရုတ်ခေါင်းဆောင်တွေကြားပထမဆုံးတွေ့ဆုံဆွေးနွေးတာဖြစ်ပါလိမ့်မယ်။မလေးရှားနိုင်ငံမှာဒီကနေ့ဆက်ကျင်းပတဲ့အရှိတောင်အရှနိုင်ငံများအဖွဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာပူးတွဲကြေညာချက်တစ်ခုခုကိုလက်မှတ်ရေးထိုးထုတ်ပြန်တာမရှိပါဘူး။တောင်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပွားမှုနဲ့ပတ်သက်ပြီးကြေညာချက်ထဲမှာမပါဘူးတရုတ်ဘက်ကစူးစမ်းပြီးတဲ့နောက်ဘယ်လိုကြေညာချက်မျိုးမှထွက်မလာတာပါခင်ဗျာ။
သတင်းချင်းချက်ကိုကိုကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick
Ivanov ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 kHz 11.33 ည9:25 kHz 11.965 9:50 kHz 9995ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလောပါ
This program has come to you from the Voice of America, Washington.